Welcome to the Voice of America in Burmese.
Mingla menake ma shin Washington myo raw VOA American tan ga ni 2020 pye ni January la 20 ye tanin la ni nenet khin season go Myanmar sano chain menet 6 nai ga ni 9 nai thi line to meter 32 40 48 tu ga ni dai yai thon lwin thaw ma ba aku lo radio ga thon lwin ni de a chain ne de pye ni Facebook sa myan na phit de VOA Burmese news ga ni le dai yai na sin nai ja ba de shin Jama engine nai ma
မင်္ဂလာမနက်ခင်ပါရှင်ကျမသင်္ကီထိုက်ပါကိုညံဝဲအောင်နဲ့အတူသတင်းတွေကြီးညာပါမယ်အမေရိကန်သမ္မတအပေါ်လွှတ်တော်တရားစွဲဆိုကြားနာစစ်ဆေးမဲ့အပေါ်တရားစွဲဆိုရေးအဓိကဆောင်ရွက်နေသူတွေနဲ့သမ္မတဘက်ကခုခံခြေပသူတွေတင်းငွေနေမှာဆွေးနွေးညှင်းခုန်နေကြပါတယ်ထိုင်ဝမ်ဟာတရုတ်ရဲ့အစိတ်အပိုင်းမဟုတ်ဘူးလို့ထိုင်ဝမ်နိုင်ငံခြားရေးဌာနကပြောဆိုပြီးမြန်မာနဲ့တရုတ်ပူးရဲကြညာချက်အပေါ်ကန့်ကွက်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နှာစင်ချက်ရပါမယ်ရှင်
ကောင်းပါပြီအခုလိုတည်င်းစီစဉ်နောက်ပိုင်းမှာလဲသမရရှိရဲ့နှစ်ရက်ကြာခီးစဉ်ပြီးထုတ်ပြန်တဲ့နှစ်နိုင်ငံပူးတွဲကြညာချက်အပေါ်သဘောထားအမြင်တွေကတော့
Well, I think the result of Xi's visit, if we look at the 29 or 33 agreements that were signed.
ဒါကတော့တရုတ်ရဲ့သဘောထားဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပူးတွဲထုတ်ပြန်တဲ့ကြေညာချက်အပေါ်မှာတရုတ်သုတေသီတဦးရဲ့သဘောထားအမြင်ကိုကြားခဲ့ရတာပါ။သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မြန်မာရေးရာဆွေးနွေးကဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုဝေဝေးဆဆတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်နဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အတွက်နိုင်ငံရေးအမျက်ထွက်စေရေးယူကရိန်းဘက်ကစုံစမ်းစစ်ဆေးမှုလုပ်ပေးဖို့ကြိုးစားတာဟာဆိုရင်သမ္မတရာထူးကဖေရှားနိုင်လောက်တဲ့လွတ်တော်ကတရားစွဲဆိုနိုင်လောက်တဲ့ပြစ်မှုဟုတ်ရဲ့လားဆိုတဲ့အပေါ်သမ္မတကိုတရားစွဲဆိုစစ်ဆေးမှုအဓိကဆောင်ရွက်နေသူတွေနဲ့သမ္မတအတွက်ခုခံကာကွယ်နေသူတွေကြားတင်းငွေတွေနဲ့မှညှင်းခုန်နေကြပါတယ်သမ္မတထရန့်ကိုတရားစွဲဆိုမှုကိုအထက်လွှတ်တော်ကပြီးခဲ့တဲ့သတင်းပတ်ထဲတရားဝင်စတင်ခဲ့ပြီးလာမယ့်အင်္ဂါနေ့မှာစတင်လျှောက်လဲကြမှာပါအမေရိကန်ပြည်တော်စုရဲ့တင်းငင်ကနွေနေ့မနေ့ခင်းသတင်းအစီအစဉ်တွေမှာတော့သမ္မတထရန့်ရဲ့ကံကြမ်းနဲ့ပတ်သက်ပြီးနိုင်ငံရေးအရာရောဥပဒေကြောင့်အရာပါအခြေအတင်ဆွေးနွေးညှင်းခုန်နေကြပါတယ်သမ္မတထရန့်ရဲ့အကျိုးဆောင်ရှင်နေအဖွဲ့ဝင်တဦးဖြစ်တဲ့ရှင်နေအလန်ဒက်ရှိုဝက်စ်ကတော့ CNN ရုပ်သံအစီအစဉ်တစ်ခုမှာသမ္မတထရန့်ရဲ့ကံကြမ္မာကိုအဆုံးဖြတ်ပေးမဲ့ဂျူရီအဖွဲ့ဝင်တွေအဖြစ်ဆောင်ရွက်မဲ့အထက်လွှတ်တော်အမတ်တရားအနေနဲ့တင်ပြတဲ့အချက်လက်တွေကမှန်ကန်နေရင်လေဒါတွေကသမ္မတကိုပြစ်ဒဏ်ချပြီးရာထူးကဖယ်ရှားနိုင်တဲ့တရားစွဲဆိုရေးအဆင့်ထိရောက်မှာမဟုတ်ဘူးလို့ပြောဆိုပြီးသမ္မတကိုကာကွယ်ပြောဆိုသွားပါတယ်သမ္မတရဲ့ CNN ရုပ်သံ State of the Union အစီအစဉ်မှာကျူးဆောင်ရှင်တွေကအခုလိုကာကွယ်ပြောဆိုတာဖြစ်ပါတယ်။သမ္မတဟာသူ့ရဲ့နိုင်ငံရေးအကျိုးစီးပွားအတွက်ယူကရိန်းရဲ့အကူအညီရဖို့ကြိုးစားခဲ့တယ်ဆိုတဲ့အချက်လက်တွေအပေါ်မခုခံနိုင်တော့တဲ့အကြောင်းအဲဒါကြောင့်သမ္မတရဲ့ခုခံကာကွယ်မှုမှာအသစ်ဖြစ်ထွန်းမှုတစ်ခုကတော့သမ္မတဟာသူ့ရဲ့အာဏာအလွဲသုံးစားမှုဟာတရားစွဲဆိုနိုင်တဲ့အချက်မဟုတ်ဘူးဆိုတာကိုအငင်းပွားနေတာဖြစ်တယ်ဆိုပြီးသမ္မတထရန့်ကိုတရားစွဲဆိုရေးအောက်လွှတ်တော်ရဲ့မန်နေဂျာတွေအဖြစ်ဆောင်ရွက်သူ5ဦးရဲ့ခေါင်းဆောင်လွှတ်တော်အမတ်အဒရန်ရှက်က ABC News ရဲ့ This Week အစီအစဉ်မှာပြောဆိုသွားပါတယ
်။လေပြားနိုင်ငံမှာတိုက်ပွဲတွေအရှိန်မြင့်လာတာကိုတားဆီးနိုင်ဖို့ဆိုရင်လေပြားမှာရှိတဲ့ပြိုင်မဲ့အုပ်စုနှစ်ခုစလုံးကိုစီရေးထောက်ပံ့မှုတွေရပ်ဆိုင်းထားဖို့နဲ့ကလမကကချမှတ်ထားတဲ့လက်နက်ရောင်းချမှုပိတ်ပင်ရေးသဘောတူညီချက်ကိုလေးစားလိုက်နာဖို့ကမ္ဘာခေါင်းဆောင်တွေကြားတနင်္ဂနွေနေ့ကသဘောတူလိုက်ကြပါတယ်။လေပြားအရေးနဲ့ပတ်သက်ပြီးကလသမဂ္ဂ၊ဥရောပသမဂ္ဂ၊အာဖရိကသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်တို့ကထိပ်သီးခေါင်းဆောင်12ဦးတို့ဟာလေပြားမှာရေရှည်ခံမဲ့အပြည့်အဝသဘောတူညီချက်ရဖို့အခြေခံအုတ်မြစ်ချနိုင်လိမ့်မယ်ဆိုတဲ့ညွှန်လင်းချက်တွေနဲ့တနင်္ဂနွေနေ့ကဂျာမနီနိုင်ငံဘာလင်မြို့မှာတွေ့ဆုံခဲ့ပါတယ်။လက်နက်ရောင်းချမှုပိတ်ပင်ရေးကိုအလုံးလေးစားလိုက်နာပြီးဒီလက်နက်ထိန်းချုပ်ရေးကိုအရင်ကတည်းကအခိုင်အမာလုပ်သင့်တယ်ဆိုတာအလုံးသဘောတူခဲ့တယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကပြောပါတယ်။လေပြားအရေးနဲ့ပတ်သက်လို့လာမယ့်ရက်ပိုင်းအတွင်းဂျာမနီမှာကော်မတီတရက်ဖွဲ့စည်းဖို့ရှိတယ်လို့လည်းကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။လီဗျားနိုင်ငံမှာရုရှားထောက်ခံမှုပေးရတဲ့ဗိုလ်ချုပ်ဂျီဟောင်းဟာဖတာနဲ့တူရကီထောက်ခံမှုပေးရတဲ့ဝန်ကြီးချုပ် Fires 2 ဟာအဓိကပြန်ပယ်ဖြစ်ပြီးနှစ်တန်ကြာကစလို့ပိဋိပက္ခအရှိန်မြင့်တက်လာခဲ့ပါတယ်
။ Syria နိုင်ငံအနောက်မြောက်ပိုင်းကအီတလီပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်တုန်းကရုရှားနဲ့တူရကီတို့အပြစ်ရရေးချောင်းဝင်ဆောင်ရွက်ခဲ့ပေမဲ့ Syria အစိုးရတပ်တွေနဲ့သဘုံတိုက်ခိုက်ရေးသမားတွေကြောင့်တင်းငွေနေနေကတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်ပါတယ်။ Syria နဲ့ရုရှားစစ်လေယာဉ်တွေကအီတလီမှာလေကြောင်းတိုက်ခိုက်မှုတွေပြန်လုပ်ခဲ့ပြီးတဲ့နောက်အကြမ်းဖက်မှုတွေဆလာလို့ Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ဆီးရီးယားအစိုးရတပ်ဖွဲ့ရင်းနဲ့မဟာမိတ်တွေကလက်တလောပြန်လဲသိမ့်ပိုက်ခဲ့တဲ့ပြည်နယ်တွင်းကမြို့တွေနဲ့ရွာတွေကိုပြန်ပြီးတော့သိမ့်ပိုက်နိုင်ဖို့အတွက်သဘုံတိုက်ခိုက်ရေးသမားတွေဂျီဟတ်အဖွဲ့တွေကစူးစမ်းနေတာနဲ့အတူပဲပြည်နယ်အရှိတောင်ပိုင်းမှာတနင်္ဂနွေနေ့ကနေရအတော်များများမှာတိုက်ပွဲတွေဖြစ်တာလို့ဆီးရီးယားလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်တနင်္ဂနွေနေ့ကတိုက်ပွဲတွေအတွင်းဆီးရီးယားအစိုးရတပ်ဖွဲ့ဝင်အနည်းဆုံး28ယောက်သေဆုံးပြီးဂျီဟတ်တိုက်ခိုက်ရေးသမားတွေ15ဦးအပါအဝင်တပုံတိုက်ခိုက်ရေးသမားအနည်းဆုံး19ဦးသေဆုံးတယ်လို့လည်းဒေသတွင်းသတင်းတွေကဖော်ပြနေပါတယ
်2024ကျရင်သမရတတန်ကုံဆုံးတော့မယ်ဆိုပေမဲ့အာဏာကိုဆက်လက်ထိန်းချုပ်ဖို့ပြင်ဆင်နေတယ်ဆိုတဲ့ဝေဖန်ချက်အပေါ်ရုရှားသမရပူတင်ကငြင်းဆိုလိုက်ပါတယ်ဖွဲ့စည်းပုံကိုတည်တာတဲ့အပြောင်းလဲတွေလှုပ်သွားဖို့ဗုဒ္ဓနေ့မိကွန်းနဲ့မှသူပြောခဲ့တာကြောင့်အာဏာကိုဆက်လက်ထိန်းချုပ်ဖို့စူးစမ်းနေတယ်ဆိုတဲ့လူတွေရဲ့ဆူဆွေးချက်အပေါ်ရုရှားနိုင်ငံကို20လောက်အုပ်ချုပ်လာတဲ့အသက်68နှစ်အရွယ်သမရပူတင်ကပယ်ချလိုက်တာပါဗုဒ္ဓနေ့ကပြောတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်ထဲမှာသမရသက်တမ်းကုန်ဆုံးပြီးနောက်သူဟာဝန်ကြီးချုပ်ဒါမှမဟုတ်ပါလီမန်ဥက္ကဋ္ဌလိုယာရုတခုခုနဲ့တိုင်းပြည်ရဲ့ခေါင်းဆောင်အဖြစ်အာဏာကိုဆက်လက်ထိန်းချုပ်သွားလိမ့်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးပြည်သူတွေသတိပေးပြောဆိုနေတာသူနားလည်ပေမဲ့ဆိုဗီယက်ခေတ်တုန်းကလိုခေါင်းဆောင်တွေကနောက်ထပ်ဆက်ခံမဲ့အစီအစဉ်မရှိဘဲအုပ်ချုပ်ခဲ့တဲ့ပုံစံမျိုးကိုသူပြန်မသွားလိုဘူးဆိုပြီးသမရပူတင်ကသူ့ရဲ့ဇာတိမြေစိန့်ပီတာစဘတ်မြို့မှာပြောကြားခဲ့ပါတယ်
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933 လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်တရုတ်နိုင်ငံတဲ့မူဝါဒကိုထောက်ခံကြောင်းနဲ့ထိုင်ဝမ်ဟာတရုတ်ကနေခွဲထွက်မရတဲ့အစိတ်အပိုင်းဖြစ်သုံးနှုန်းထားတဲ့တရုတ်မြန်မာနှစ်နိုင်ငံပူးတွဲကြေညာချက်ကိုအပြင်းထန်ကန့်ကွက်ကြောင်းထိုင်ဝမ်နိုင်ငံသားရေးဌာနကတင်းနှင်းကနေနေမှာကြေညာချက်ထုတ်ပါတယ်။ထိုင်ဝမ်ဟာတရုတ်ရဲ့အစိတ်အပိုင်းမဟုတ်ကြောင်းပြည်သူတွေရွေးကောက်ထားတဲ့ထိုင်ဝမ်အစိုးရသာလျှင်ကမ္ဘာ့မျက်နှာစာမှာထိုင်ဝမ်ကိုကိုးစားပြုနိုင်တယ်လို့ထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်ထားပါတယ်။မြန်မာနိုင်ငံအနေဖြင့်လည်းတရုတ်နိုင်ငံတဲ့မူဝါဒကိုခိုင်မာစွာထောက်ခံကြောင်းနှင့်တရုတ်နိုင်ငံမှခွဲထွက်ရမရသည့်အစိတ်အပိုင်းများဖြစ်ကြသောထိုင်ဝမ်၊တိဘက်နှင့်ရှင်းကျန်ကိစ္စများဖြစ်ရှင်းရန်တရုတ်နိုင်ငံ၏ကြိုးပမ်းမှုများကိုထောက်ခံအားပေးသည့်ဂရုကဝတ်ကိုထပ်လောင်းအတည်ပြုခဲ့ပါသည်ဆိုပြီးတရုတ်သမ္မတရဲ့မြန်မာခီးစဉ်အပြီးနှစ်နိုင်ငံပူးရဲကြညာချက်မှထည့်သွင်းဖော်ပြခဲ့တာပါထိုင်ဝမ်ဘက်ကတော့ဒီလိုဖော်ပြချက်ကိုမမှန်မကန်ဖော်ပြမှုတွေလို့တုံ့နှုံပြီးဒီလိုမမှန်မကန်ဖော်ပြမှုတွေဟာဆိုရင်ထိုင်ဝမ်ရဲ့အချုပ်အခြာအာဏာပိုင်မှုကိုသေးသိမ့်စေတယ်လို့ဆိုပြီးလဲထိုင်ဝမ်နိုင်ငံခြားရေးဌာနပြောခွင့်ရကကြေညာချက်မှာတုံ့ပြန်ပြောဆိုထားပါတယ
်တရုတ်နိုင်ငံအလဲပိုင်းဝူဟန်မြို့မှာဖြစ်ပွားတဲ့ကူးစက်ရောဂါဗိုင်းရပ်စ်တစ်မျိုးကြောင့်တရုတ်ကနေအမေရိကန်ပြည်ထောင်စုကိုလာမဲ့ခီးသည်တွေကိုအမေရိကန်နိုင်ငံလော့စ်အန်ဂျလိစ်ဆန်ဖရန်စစ္စကိုနဲ့နယူးယောက်မြို့တွေမှာဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာအမေရိကန်ကျန်းမာရေးဌာနတာဝန်ရှိသူတွေစမ်းသပ်စစ်ဆေးမှုလုပ်နေပါတယ်။ဝူဟန်မြို့မှာနမိုနီးယားအဆုတ်ရောင်ရောဂါလိုမျိုးဗိုင်းရပ်စ်ပိုးကူးစက်ခံရသူနောက်ထပ်18ဦးတိုးလာတယ်လို့ဒေသန္တရကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကူးစက်ခံရသူစုစုပေါင်း62ဦးရှိလာပြီးဗိုင်းရပ်စ်ပိုးကြောင့်အခုချိန်တွင်2ဦးသေဆုံးခဲ့ပြီဖြစ်ပါတယ်။လေဆိပ်ကိုရောက်လာသူတွေကိုဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးဖို့အမေရိကန်ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကဝန်ထမ်းတရာကိုလေဆိပ်တွေစီပို့ထားပါတယ
်။ဆွစ်ဇာလန်နိုင်ငံဒါဗိုစ်မှာကျင်းပမဲ့အချိန်90မြောက်ကမ္ဘာစီးပွားရေးဖိုရမ်မှာသူတို့ရဲ့လူလားချက်တွေသိရှိသွားစေဖို့ရည်ရွယ်ပြီးရာနဲ့ချီတဲ့ရာသီဥတုပြောင်းလဲမှုအရေးတက်ကြွ လှုပ်ရှားသူတွေသုံးရတာချစ်တက်ပွဲကိုတနင်္ဂနွေနေ့ကစတင်လိုက်ပါတယ်ရာသီဥတုအရေးပြဿနာကမ္ဘာစီးပွားရေးကြရှုံးမှုနောက် there is no planet b ဆိုတဲ့စာတမ်းတွေကန်ဆောင်ချစ်တက်ခဲ့ကြပါတယ်ကမ္ဘာစီးပွားရေးဖိုရမ်ကျင်းပမဲ့ Davos နဲ့ကီလိုမီတာ50အကွာကလန်ခတ်မြို့ကလေးကနေစတင်ချစ်တက်ကြတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအရေးတက်ကြွလှုပ်ရှားသူတွေကနိုင်ငံရေးနဲ့စီးပွားရေးခေါင်းဆောင်တွေအနေနဲ့တဘာဝပတ်ဝန်းကျင်ကပ်ဘေးကြီးမဆက်ရောက်အောင်တာဝန်ယူလှုပ်ဆောင်ဖို့လဲတောင်းဆိုခဲ့ကြပါတယ်။ရာသီဥတုအရေးတက်ကြွလှုပ်ရှားသူတွေရဲ့ချစ်တက်ပွဲကိုတော့ပထမနှစ်ရက်ကိုပဲဒေသခံအာဏာပိုင်တို့ကခွင့်ပြုထားပါတယ်
။ကမ္ဘာတစ်ဝှမ်းအစွန်းရောက်အကြမ်းဖက်မှုတွေတိုးလာနေချိန်မှာအမုန်းပွားမှုမပြန့်ပွားစေဖို့စမ်းသစ်တဲ့ကာကွယ်ဆေးတစ်မျိုးကိုလူလူဆက်ဆံရေးသူတွေတီတွေကစမ်းသပ်တီထွင်နေပါတယ်လူတွေရဲ့စိတ်နေသဘောထားကိုပြောင်းလဲစေမယ့်ကာကွယ်ဆေးထုတ်ဖို့ဆိုတဲ့အချက်ပေါ်အကြံစီရလာတာဖြစ်ပြီးအဖြစ်သဘောဆောင်တဲ့လွှမ်းမိုးမှုတွေဝင်မလာနိုင်အောင်လူတွေစိတ်ထဲခံနိုင်ရည်ရှိစေမယ့်ထိုးဆေးမျိုးဖြစ်တယ်လို့ဆိုပါတယ်ဆယ်ကျော်သက်တည်းစိတ်လေးတောက်ချင်စိတ်မဖြစ်အောင်1960ဝန်းကျင်တုန်းကစတင်တီထွင်အသုံးပြုတဲ့နည်းကိုပဲသုံးတာဖြစ်ပါတယ်အစွန်းရောက်မှုတိုက်ဖြတ်ရေးမှာကာကွယ်ဆေးနဲ့ကူစားနိုင်မလားဆိုတာကိုပင်ဆယ်ဗေးနီးယားတက္ကသိုလ်လူမှုဆက်ဆံရေးဌာနပါမောက္ခကတ်ဘာဒော့က2018ခုနှစ်မှာသုတေသနပြုလုပ်ခဲ့တာပ
ါမတ်တင်ဂီထိုင်းနဲ့ကိုညံဝင်းရောက်ပါရှင်တနင်္လာနေ့နေ့နဲ့ခင်တင်းစီစဉ်ကိုနားဆင်ခဲ့ကြတာပါတရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာနိုင်ငံခီးစဉ်ရလက်မှာအများထင်ထားသလိုတရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းကြီးတွေကိုအကောင့်ထဲပေါ်မဲ့အရေးတွန်းအားပေးမလားဆိုတာထက်တရုတ်ရဲ့ဒေတာတွင်သူတို့ရဲ့ဩဇာအခိုင်အမာတည်ဆောက်မှုကိုလက်ခံတဲ့နိုင်ငံတွေတဲ့မြန်မာပါဝင်လာပြီဆိုတာကိုပြသနိုင်ခဲ့တဲ့အချက်ပဲဖြစ်တယ်လို့တရုတ်သူတေတီတဦးကသုံးသပ်ပါတယ်။သမရရှိရဲ့နှစ်ရက်ကြာခီးစဉ်အပြီးနှစ်နိုင်ငံပူးတွဲထုတ်ပြန်တဲ့ကြေညာချက်အပေါ်သဘောထားအမြင်တွေကိုဆက်ပြီးနားဆင်ပါရှင်။ရခိုင်ပြည်နယ်ပဋိပက္ခကိုကင်တွယ်ဖြေရှင်းရမှာနိုင်ငံတကာရဲ့ဝေဖန်မှုတွေကိုရင်ဆိုင်နေရတဲ့မြန်မာအစိုးရအတွက်တရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာနိုင်ငံခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးအတွက်ကဏ္ဍတည်တည့်ဖြစ်လာဖို့အခိုင်အမာတည်ဆောက်ပေးလိုက်တယ်လို့နိုင်ငံတကာသတင်းတွေမှာသုံးသပ်ကြပါတယ်။အမေရိကန်ပြည်ထောင်စု Washington DC အခြေဆိုင် Simpson Center ရဲ့ပူးတွဲညွှန်ကြားမှုရွန်းဆန်ရဲ့အမြင်ကတော့
Well, I think it's a result of Xi's visit. If we look at the
Xi ရဲ့ Xi ရလက်ကိုကြည့်မယ်ဆိုရင်နှစ်နိုင်ငံသဘောတူညီချက်စာချုပ်လွှာ33ခုရေးထိုးခဲ့တဲ့အထက်က29ခုမှာဆိုရင်လူတွေယုံကြည်နေသလိုမျိုးဒါမှမဟုတ်သတင်းမီဒီယာတွေပုံဖော်ရေးသားနေသလိုမျိုးအနှစ်သာရအဖြစ်အထင်ကြီးစရာဘာမှမရှိပါဘူး။ဘာကြောင့်လဲဆိုတော့ကြောက်ဖြူရေနဲ့စိတ်ကန်းတဲ့အထူးစီးပွားရေးဆောင်စီမံကိန်းရန်ကုန်မြို့သစ်စီမံကိန်းစတဲ့စီမံကိန်းတွေဆိုရင်အသစ်ဆန်းတွေမဟုတ်ပါဘူးဒါအပြင်အရှေ့တောင်အာရှကလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေနဲ့နှိုင်းယှဉ်မယ်ဆိုရင်တောင်မြန်မာကတရုတ်စီမံကိန်းတွေကိုအကောင့်ထဲဖောက်တဲ့နေရာမှာအလွန်ကိုနှေးကွေးပါတယ
်ဒါပေမဲ့လို့တရုတ်သမ္မတရှီရဲ့ခီးစဉ်ဟာနိုင်ငံရေးသဘောအရအလွန်အရေးကြီးတာတွေ့ရတယ်လို့ယွန်းဆန်ကသုံးသပ်ပါတယ်
။ What is quite striking is the level of political messaging and the political symbolism that has come out of this. သမ္မတရှီရဲ့
ခီးစဉ်ရလမှာအထင်ကြီးစရာအချက်အဖြစ်ဥပမာနှစ်ခုပေးရမယ်ဆိုရင်ပထမတစ်ခုကနှစ်နိုင်ငံပူးတွဲထုတ်ပြန်ချက်ဟာတရုတ်မြန်မာအတိုင်းအဝိုင်းနှစ်ခုလုံးမှာဘုံတူညီတဲ့ကံကြမ္မာရှိနေတယ်ဆိုတာကိုရည်ညွှန်းထားတာတွေ့ရပါတယ်ဒီစကလုံးသုံးနှုန်းထားချက်ကိုတရုတ်ရေးရွာကျွမ်းကျင်သူတဦးအနေနဲ့ပြောရမယ်ဆိုရင်သမ္မတရှီကျင်းဖြင့်အစိုးရအနေနဲ့မြန်မာနဲ့ဆက်ဆံရေးတခြားဆက်ဆံရေးမျိုးထက်အများကြီးမြင့်မားတယ်ဆိုတာကိုရည်ညွှန်းတာဖြစ်ပါတယ်အိန္ဒိယနှစ်နိုင်ငံရဲ့မဟာဗျူဟာမြောက်ခိုင်မာတဲ့မဟာမိတ်ဆက်ဆံရေးထက်ကျော်လွန်တဲ့အလွန်အရေးပါတဲ့ဆက်ဆံရေးဖြစ်တယ်ဆိုတာကိုပြသတာဖြစ်ပါတယ်
။အခုလိုဘုံတူညီတဲ့ကံကြမ္မာရှိနေတဲ့အတိုင်းဝိုင်းလို့တရုတ်ဘက်ကသုံးနှုန်းတာဟာအခြားနိုင်ငံတွေရဲ့လွှမ်းမိုးမှုကိုသူတို့ရဲ့စိုးရိမ်ကြောင်းရင်မှုကိုဖော်ပြတာနဲ့အတူတူပဲလို့ယွန်းဆန်ကပြောပါတယ်
။ So China has been pushing for this concept in Southeast Asia.And so far,
ဒါကြောင့်လေတရုတ်ကဒီနိုင်ငံရဲ့အယူအဆကိုအရှေ့တောင်အာရှနိုင်ငံတွေကိုသွတ်သွင်းနေတဲ့နေရာမှာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကဘုံတူညီတဲ့ကံကြမ္မာရှိနေတဲ့အတိုင်းအဝိုင်းဆိုတဲ့အသုံးအနှုန်းကိုလက်ခံခဲ့ကြပါတယ်။အခုတော့မြန်မာနိုင်ငံကလည်း တတိယမြောက်နိုင်ငံအနေနဲ့ဒီအသုံးနှုန်းကိုလက်ခံခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရုတ်ဘက်ကဒီလိုသုံးနှုန်းနဲ့စကလုံးမှာနိုင်ငံရေးခရက်ရိုက်ခတ်မှုတွေပါဝင်ပတ်သက်မှုတွေရှိနေတယ်ဆိုတာမြန်မာအစိုးရဘက်ကအသေးအချာနားလည်သလားနားမလည်ဘူးလားဆိုတာမသိကြပါဘူး။
မြန်မာနဲ့တရုတ်နှစ်နိုင်ငံသဘောတူညီမှုစာချွန်လွှာ33ခုတည်းပါဝင်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့တော့တိုင်းရင်းသားဒေသတွေကိုဖျက်ပြီးဖောက်လုပ်မဲ့တရုတ်ရဲ့စီမံကိန်းကြီးတွေအတွက်ဒေသခံတိုင်းရင်းသားလူမျိုးတွေရဲ့သဘောတူညီချက်ရမှအကောင့်ထဲပေါ်တင်ကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်အန်ဆန်က VOA ကိုပြောပါတယ်။ဒါပေမဲ့သဘောတူညီချက်33ခုထဲမှာတော့မြစ်ဆုံဆဲစီမံကိန်းကိစ္စပါဝင်ခြင်းမရှိပါဘူး။ဒီပေါ်ဂမ်ဆန်အန်ဆန်ရဲ့အမြင်ကတော့
မပါတဲ့သဘောပေါ်မှာတော့ကျွန်တော်ချက်သိမ့်မယ်ဆိုတာတကယ်ကျွန်တော်အကုန်လုံးလို့ကျွန်တော်အချင်းပြည်နယ်သူပြည်နယ်သားတွေကြီးပဲမဟုတ်ဘူး။ဒါပေမဲ့ပြည်ထောင်စုမှာမြေတည်နေထိုင်တဲ့တန်း52တန်းတော့ပြည်သူလူစုအားလုံးထောက်ခံတဲ့ဟာဒီဟာတွေကမပါတာနဲ့ကိုကျွန်တော်ကျေနပ်လို့မရဘူး။အဲချက်သိမ့်တယ်ဆိုတာကိုကျွန်တော်ကကျေနပ်ရမှာ။ချက်သိမ့်တယ်ဆိုတဲ့စကားတွေဒီစက်လုံးတွေပါရမယ်။ပါတဲ့နဲ့ဒီဟာတွေအစိုးရကနေပြီးတော့တကယ်ဆိုဒီဆိုင်မှမှတောင်းဆိုတင်ပါတယ
်။စနေနေ့ကထုတ်ပြန်တဲ့တရုတ်မြန်မာနှစ်နိုင်ငံပူးတွဲကြေညာချက်မှာတရုတ်တနိုင်ငံရဲ့မူဝါဒကိုမြန်မာကခိုင်မာစွာထောက်ခံကြောင်းနဲ့တရုတ်နိုင်ငံကခွဲထွက်လို့မရတဲ့အစိတ်အပိုင်းတွေဖြစ်တဲ့ထိုင်ဝမ်တိဘက်နဲ့ရှန်ကျန်ကိစ္စတွေကိုဖြေရှင်းဖို့တရုတ်ရဲ့ကြိုးပမ်းမှုကိုထောက်ခံကြောင်းဖော်ပြထားပါတယ်။အခုလိုမြန်မာကတရုတ်တနိုင်ငံရဲ့မူဝါဒကိုထောက်ခံကြောင်းတရားဝင်ရက်တီပြောဆိုလာတာဟာထူးခြားတဲ့ပြောင်းလဲမှုဖြစ်ပြီးလက်တွေ့တော့မကျဘူးလို့တရုတ်သူတေတီယွန်ဆန်းက VOA ကိုပြောပါတယ်ရှင်။ခုဆက်လက်နားဆင်ရမယ့်မြမရေးရာဆွေးနွေးခန်းအစီအစဉ်မှာလည်းဒီတရုတ်သမ္မတရှီကျင်းဖင်ရဲ့ခီးစဉ်နဲ့ပတ်သက်လို့တရုတ်အစိုးရဟာမြမပြည်ရင်းစစ်မှာအသွားနှစ်ဖက်ရှိတဲ့ဓာတ်လိုကျင့်သုံးတာကြောင့်ဒီကိစ္စပြည်လေရေးအတွက်သမ္မတရှီရဲ့ခီးစဉ်ဟာထိထိရောက်ရောက်လှုပ်ဆောင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ဖွဲ့အကြီးအကဲဟောင်း Prisler Club ကလည်းပြောပါရယ်ဦးကျော်ဇန်သာကဆွေးနွေးသုံးသပ်ထားပါရရှင်
Well, what they have said is the excuse is
သူတို့ကြောင်းပြတာကတော့မြန်မာတရုတ်တန်တမန်ဆက်ဆက်ရင်းနှစ်ပတ်လည်ဖြစ်တယ်လို့ဆိုပါတယ်နှစ်80ပြည့်လို့ထင်ပါတယ်ဒါကြောင့်ဒီချိန်ထိစောင့်နေတယ်ဆိုတာပါပဲနှစ်အတော်ကြာဆွေးနွေးမှုတွေကတော့ရှိခဲ့ကြပြီးဖြစ်မယ်ထင်ပါတယ်ပြီးတော့သူဟာဒုသမရအနေနဲ့လည်းမြန်မာနိုင်ငံကိုသွားခဲ့ပြီးဖြစ်ပါတယ်ဆိုတော့အခုဟာပထမချိန်မဟုတ်ပါဘူးနောက်ပြီးတော့ရှီကျင်းပင်အတွက်အခွင့်အခါခေါင်းကိုရွေးတယ်ဆိုတာကတော့မဆန်းပါဘူးအခုဟာအချိန်ကောင်းမှာမြောက်ကိုရီးယားကိုလည်းဒီလိုပါပဲနှစ်ပေါင်းအတော်ကြာပြီးမှသွားရောက်ခဲ့တာပါမြောက်ကိုရီးယားဟာအများကြီးပိုရေးပါတဲ့မဟာမိတ်ပါ
And there was a seminar between the Chinese expert
ကြာကတရုတ်ကျွမ်းကျင်သူတွေမြန်မာကျွမ်းကျင်သူတွေဆွေးနွေးပွဲတရလုပ်ပါတယ်အဲ့မှာတရုတ်ဘက်ကဘာပြောလဲဆိုတော့အခုအချိန်မြန်မာနိုင်ငံဟာနိုင်ငံတကာဖိအားတွေကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အချိန်ဖြစ်တဲ့အတွက်တရုတ်သမ္မတလာရောက်ခြင်းဟာမြန်မာအတွက်အခွင့်အခါကောင်းဖြစ်တယ်လို့ဆိုပါတယ်သဘောတူပါသလား
Well this is true.This is true. I wouldn't argue with that.
အဲ့ဒါမှန်ပါတယ်။ကျမစောတကမတက်လို့ပါဘူး။တရုတ်ဟာဒါမြန်မာကိုပြင်းထန်တဲ့ဝေဖန်မှုတွေကာကွယ်ပေးနေတာပါ။အလားတူပဲကုလသမဂ္ဂတို့နိုင်ငံတကာတရားရုံးတို့မှလည်းဒီလိုပဲတက်တက်ကြွကြွအကာအကွယ်ပေးပါတယ
်။ UN yes China
မှာတော့တရုတ်ကဗီဒီယိုအနာစီရယ်။ ICJ မှာကြတော့တရုတ်ကဘယ်လိုအကာအကွယ်ပေးနိုင်မလဲ။အဲ့တရားရုံးကစုံဖြတ်ချက်တစုံတရာထွက်လာပြီးတော့ဒါမြန်မာကိုဆန့်ကျင်ပြီးတော့စုံဖြတ်ခဲ့တဲ့ဆိုရင်တော့တရုတ်ကဘာလုပ်နိုင်မှာလဲခဏမှာ။
We'd have to see what the decision is. I'm not sure what
ဆုံးဖြတ်ချက်ကိုစောင့်ကြည့်ရမှာပါ။ ICJ ကဘာလုပ်နိုင်မလဲဆိုတာကျွန်မမသိနိုင်ပါဘူး။ဆုံးဖြတ်ချက်ဒါမှမဟုတ်သဘောထားမှတ်ချက်ပေးနိုင်ပါတယ်။သူတို့မှလုံပိုင်ခွင့်အာဏာရောရှိရလားကျွန်မမသိကြပါဘူး။ယာယီလှုပ်ဆောင်ချက် provisional measure ဆိုတာကဘာရီပါလာမလဲ။တက္ကသိုလ်အရေးယူဖို့ထောက်ခံတင်ပြချက်တချို့ပါကောင်းပါလာနိုင်ပါတယ်။အဲ့ဒီကြရင်တရုတ်ကလိုက်နာမှာမဟုတ်ပါဘူး။တရုတ်ကမြန်မာကိုတန်ခတ်ပိတ်ဆို့မှာမဟုတ်ပါဘူး။ ဒီနေရာမှာအဲ့ဒီဒဏ်ခတ်အရေးယူမဲ့ကိစ္စကိုအနောက်နိုင်ငံတွေကလိုင်းနာကျင့်သုံးနေဆိုရင်ဒါဟာတရုတ်ဖို့မြန်မာနိုင်ငံဟာလွတ်လပ်စွာလှုပ်ဆောင်နိုင်ဖို့အခွင့်အရေးပါပဲ။ဒါဟာမြန်မာအတွက်ကံမကောင်းတဲ့အချက်ပါပဲ
။ Yeah, so they are pushing through မြန်မာကိုသူတို့ကတရုတ်ဖက်ကိုပူပြီးရွေ့သွားအောင်တွန်းပို့ကြမဲ့သဘောဖြစ်နေတာပေါ့
။ Well, you can say that.
အဲ့လိုပြောနိုင်ပါတယ်။အနောက်နိုင်ငံတွေကတော့အဲ့လိုမမြင်ကြပါဘူး။ဒါပေမဲ့အဲ့ဒီသဘောတက်ရောက်ပါတယ်။Now song today ma ro tu ro ba lo chin ne so ra Myanmar people re ye tabor da phit par de
During this visit Chinese president is also
Xi Jinping twin ma Tiyuk Samana ga Myanmar naingan ga naingan yi party ri ne le twit me lo so ba de Di lo twit da ha naingan khong song ri pi pa khii twa de a kha ma lu yo lou sin tia phit par ya la houp par ya la
You may remember that when
Tamara Obama Myanmar people twa dong ga NGO ri a ye phat a phwe si ri နိုင်ငံရေးပါတီတွေလည်းပါကောင်းပါမယ်တွေ့ကြတာမှတ်မိမှာပါဒါဟာဒီမိုကရေစီနိုင်ငံတွေအတွက်လုံယိုးလုံစင်မှာသူတို့ကတော့ဗန်မလိုက်ဘူးဆိုတာကိုပြသတာပါဒါဟာတရုတ်အတွက်တော့အသည့်အဆန်းမှာဒါပေမဲ့တရုတ်မြန်မာဆက်ဆံရေးမှာတော့ဒါကမဆန်းပါဘူး NLD အနိုင်ရကလေးကတရုတ်ကနိုင်ငံရေးပါတီတွေကိုအထူးအာရုံစိုက်ခဲ့ပါတယ်အဲ့ပါတီတွေအများပြားကိုလည်းတရုတ်ကိုဖိတ်ခေါ်ခဲ့ပါတယ်ဆိုတော့သူခီးစဉ်ဒီပါတီတွေနဲ့တွေ့တာသူ့အတွက်အဓိပ္ပာယ်ရှိပါလိမ့်မယ်ဒါပေမဲ့တရုတ်ပြည်အတွက်တော့ဒါဟာပုံစံသစ်တစ်မျိုးဖြစ်နေပါတယ်
And the Myanmar problem is not with the Tigray Myanmar နိုင်ငံရဲ့ပြဿနာဟာနိုင်ငံရေးပါတီတွေမဟုတ်ပါဘူး။နေစရီသားမှာရှိတဲ့တိုင်းရင်းသားသဘုံအဖွဲ့တွေသာဖြစ်ပါတယ်။ဆိုတော့ဒီသဘုံအဖွဲ့တွေနဲ့ဖြစ်နေတဲ့ကိစ္စကိုတရုတ်သမ္မတဟာသူ့ရဲ့ခီးစဉ်အတွင်းမှာတစုံတရာပြည့်ရော့သွားအောင်စွန့်ဆောင်လိမ့်မယ်လို့ထင်ပါလား
။ I don't think there's a lot of advantage to him.
အခုချိန်မှာဒီကိစ္စကိုသူ့အနေနဲ့ထဲထဲဝင်ဝင်ကင်တွယ်လို့အကျိုးရှိနိုင်မယ်မထင်ပါဘူး။ဒီပြဿနာမှာတရုတ်ကနှစ်ဖက်စလုံးနဲ့ပတ်သက်နေပါတယ်။တစိတ်တည်းသာအားဖြင့်ဒီစပုံတွေကိုတရုတ်ကထောက်ခံနေပြီးတော့တစ်ဖက်မှာလည်းဘေကျင်းနိုင်ငံရေးရုံးကတက်တမတ်တချို့ကငင်းကြေးရေးစစ်ဆက်ပွဲမှာပါဝင်နေပါတယ်။တရုတ်ဟာအသွားနှစ်ဖက်ပါတဲ့ဓားကိုတုံးနေတာဖြစ်ပါတယ်။ဆိုတော့ရှီဂျင်းပင်ဟာငင်းကြေးရေးဖြစ်စဉ်အတွက် lip service အပြောသာရှိပြီးတော့တကယ်ဖြေရှင်းပေးမှာမဟုတ်ပါဘူး
။ So why is that some people actually accuse အဲ့ဘာဖြစ်လို့လဲခင်ဗျာတချို့ကတော့ပြောရတယ်တရုတ်ဟာအထူးသဖြင့်အေးအေးဆိုတော့တရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုမနှောင့်ယှက်သမျှသူတို့ကြိုက်တာလို့ဆိုပြီးလွှတ်ပေးထားတယ်လို့ပြောကြပါတယ်အေးအေးကလည်းပဲတရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုကြိုဆိုရဲလို့ကြေညာချက်ထုတ်ထားပါတယ
် As long as there is conflict it is disturbing Chinese investment
ပဋိပက္ခရှိနေတဲ့ရွေးယင်းနှိမ့်နှံမှုတွေအတွက်အနှောင့်အယှက်ဖြစ်စေပါတယ် TNLA ဟာတရုတ်နဲ့ကုန်သွယ်ရေးလမ်းကြောင်းတချို့ကိုတိုက်ခိုက်ခဲ့ပါတယ်ဆိုတော့ရှင်ပြောတဲ့ကိစ္စမခိုင်မာပါဘူးဒီနေ့မြုံနယ်မှုတွေကလည်းပြည်ပခတစ်တွေကိုဖြစ်စေနိုင်ပါတယ်။ဒီရင်းနှီးမြုံနယ်မှုကဘယ်သူအမျက်ထွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့ပြည်ပခဖြစ်နိုင်ပါတယ်။တချို့တရုတ်ကုမ္ပဏီတွေအထူးသဖြင့်ယူနန်ကကုမ္ပဏီတွေကလက်နက်ကင်အဖွဲ့ဒေသခံစစ်ကောင်းဆောင်တွေနဲ့အပေးယူလုပ်ပြီးတော့လက်နက်ရှိသူတွေကိုကြီးစိုးကွင်းပြူထားတာပါ။ဒါကမမှန်ကန်တဲ့လုပ်ရပါ။အရသားတွေစီးပွားရေးအတိုင်းအဝိုင်းတွေကသာဆုံးဖြတ်တင်ပါတယ်။
Talking about the investment, what about the job shoe?
The yin yin myung nam mu na pat sat pi lo sat sat pyo yin di job shoe ma lou nei ya yin yin myung nam mu go ba lo myin ma le. Tshu a di long gan ni ha sim twun nai phit ni lo thung sat ja ba le. Aku go ba lo pyaung le twa nai ba le. Te yuk thamna yauk la de kha ma di ka sa.
There's two different issues there. There's the port.
Di nya ma a chang ya na khu shi ba le. Job shoe sai gan ne a thu si wa yi song lo phit ba le. A thu si wa yi song ga ro a sin the phit ni ba bi.သဘောတူညီမှုလက်မှတ်ထိုးပြီးပါပြီ။ကုမ္ပဏီကလည်းသဘာဝပတ်ဝန်းကျင်လူမှုရေးစီးပွားရေးသုံးသပ်လေ့လာမှုတွေအစိုးရကသတ်မှတ်ထားတဲ့အတိုင်းလုပ်နေကြပါပြီ။ဒီကိစ္စသဘောတူညီချက်ကိုရှီကျင်းပင်ကတရားဝင်လက်မှတ်ထိုးလိုက်မယ်ထင်တယ်။ကြောက်ဖြူအထူးစီးပွားရေးဆောင်ကိစ္စကိုပြောတာပါ။စိတ်ကန်းကိစ္စမဟုတ်ပါဘူး။စိတ်ကန်းကိစ္စဟာဦးသိန်းစိန်လက်မှတ်ရေးထိုးထားခဲ့တာနဲ့လုံးဝပြောင်းလဲသွားပါပြီ
။ Yes, why the port is that a second ကိစ္စအင်းရသမုတ်တရားကိုလွှမ်းမိုးရေးမဟာဗျူဟာကိစ္စနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်များဒီလိုဖြစ်သွားခဲ့တာလားခင်ဗျာ
Well, it you could say that but
အဲ့လိုပြောလို့ရပါတယ်။အခုအခါတရုတ်အတွက်စိတ်ကန်းတွေအများကြီးရှိနေပြီးတော့ဒါဟာတရုတ်အတွက်နောက်စိတ်ကန်းတစ်ခုဖြစ်လာမှာပါ။မူလကစီစဉ်ခဲ့တဲ့အတိုင်းမဟာဗျူဟာစိတ်ကန်းတစ်ခုလို့ကျမမထင်ပါဘူး။ဘာကြောင့်လဲဆိုတော့အခုမူတစ်ကိုအဆင့်၄၀လုံးနေတာဖြစ်ပါတယ်။ပထမဆင့်ကတိတ်သေးပါတယ်။ကျွေးမီကိစ္စကိုလည်းယင်းနှိမ့်နယ်သူတွေကကင်တွယ်ရတာဖြစ်ပါတယ်။ပြီးတော့အဆင့်တစ်ဆင့်စီဟာရေရှည်တည်တံ့ပြီးတော့အကျိုးရှိမှနောက်တစ်ဆင့်ကိုတက်နိုင်မှာဖြစ်ပါတယ်။အထူးစီးပွားရေးဆောင်ကတော့စီးပွားရေးကုန်သွယ်ရေးစတာတွေဖွံ့ဖြိုးရေးအတွက်ဖြစ်ပြီးတော့မြန်မာပြည်ဖြတ်အဝေးပြေးလမ်းနဲ့အတူလာမဲ့ရထားလမ်းအတွက်အကြောင်းပြစရာလည်းဖြစ်ပါတယ်
။ Burmese people, actually, they don't like China. They
Sinhin pyo yin myama pyu thu re ha tayauk ko ma chai ya bu American go tayauk na sa yin pu pi yo hnit sat ja ba de so di nya ma myama naingan tayauk bet ko sait yauk mu daw American ga ba chang win ma kae da le ba chang myama go di nya ma win ma ku sel le lo du ya sin sa ja ba le me president ba pyo chin ma le
Well, first you have to consider geography.
Patama u song patawi anetha o ji ya ma ba pyaung le lo mya nai ma u jama ro American ga kawa yi ye tacha ta phat ma ba မြန်မာနိုင်ငံနဲ့ကျမတို့ဟာနေဆက်ချင်းရှိရှိလျက်လျက်ထိစပ်နေရမှာမဟုတ်ပါဘူး။တရုတ်နဲ့ရာစုနှစ်ပေါင်းများစွာအပြန်အလှန်ထိတွေ့ဆက်ဆံမှုရင်းချင်းမူချင်းဆက်နွယ်မှုတွေရှိခဲ့ပါတယ်။ကျမတို့နဲ့ကအဲ့လိုမဟုတ်ပါဘူး
။ But in case of Sweden, တောင်တရုတ်ပင်လယ်ကြတော့ဟောတောင်တရုတ်ပင်လယ်နဲ့ American နဲ့အဝေးကြီးပဲ။အဲ့မှာကြတော့ American ကတော်လေးထက်ထက်ဝင်ပါဝင်နေပါလား President
။ We have interest there. I don't dispute that.
ကျမတို့ရဲ့အကျိုးစီးပွားအဲ့မှာရှိနေပါတယ်။ဒါကိုကျမမငင်းပါဘူး။မြန်မာနဲ့ကျမတို့ကတရုတ်တို့နဲ့လိုဆက်ဆက်ရေးမရှိပါဘူး။ပထဝီအနေထားကြောင့်နောင်လည်းမရှိနိုင်ပါဘူး။ဒါ့ပြင်အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုတွေကစီးပွားရေးရှုထောင့်ကစဉ်းစားတဲ့ရင်းနှီးမြှုပ်နှံမှုပါ။အခုဟာမြန်မာစီးပွားရေးဝန်ကျင်ဟာအမေရိကန်ကုမ္ပဏီတွေလိုအပ်တဲ့အဆင့်မရှိပါဘူး။ဒါပေမဲ့အခုခါမြန်မာနိုင်ငံမှာအမေရိကန်ရင်းနှီးမြှုပ်နှံမှုတွေအများကြီးရှိနေပါတယ်။ဥပမာဆဲဖုန်းတာဝါတွေ၊နေစွမ်းအင်ကုမ္ပဏီတွေစတာရှိပါတယ်။ဒါပေမဲ့လွယ်ကူတဲ့စီးပွားရေးဝန်ကျင်တော့မဟုတ်ပါဘူး။NLD လက်ထက်မှာတိုးတက်လာပေမဲ့လည်းနိုင်ငံတကာအဆင့်မမီသေးပါဘူး။ဒါ့အပြင်တရုတ်ရင်းနှီးမြှုပ်နှံမှုတွေများလာလေလေအနောက်နိုင်ငံတွေစီးပွားရေးလောကဝင်ရောက်ဖို့ခက်ခဲလာလေလေဖြစ်မှာပါ။
Okay, then very briefly any suggestion
မြန်မာနိုင်ငံအနေနဲ့ဒီတရုတ်နဲ့အနောက်နိုင်ငံတွေအထူးသဖြင့် American တို့ရဲ့အကြမ်းမှာပေါ့လေ။ကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုလည်းမထိခိုက်စေရအောင်ဘယ်လိုထိန်းကြီးသွားသင့်တယ်ဆိုတာကိုပရစီလာအကြံပေးပါရှင်ဘယ်လိုများအကြံပေးချင်ပါလဲခင်ဗျာ
Well it's really a long term question the more that Burma heads towards democracy and
ဒါဟာတကယ်ရည်ရှိကိစ္စတည်းပါမြန်မာနိုင်ငံဟာဒီမိုကရေစီအဆောက်အုံတွေများများတည်ဆောက်ပြီးတော့ဒီမိုကရေစီဘက်ကိုရွေးလာလေလေတရုတ်ထက်ပိုပြီးတော့အနောက်နိုင်ငံတွေနဲ့ပိုပြီးတော့နှိစက်လာလေလေဖြစ်လာပါလိမ့်မယ်ပြီးတော့စစ်တပ်နောက်ဆုတ်သွားဖို့လည်းလိုပါတယ်သူတို့ကြီးစိုးမှုဟာတိတ်ကိုများပြားထင်ရှားပါတယ်စီဝါရဲ့အပေါ်မှာလည်းကြီးစွာရိုက်ခတ်ပါတယ်။ပြည်ပခတွေကလည်းတိုင်းပြည်အနှံ့ဖြစ်နေလို့ယင်းနှမြုံနံဖို့အခက်ခဲဖြစ်စေပါတယ်။စစ်တပ်ကလည်းပြည်ပခကိုဖိရှင်းမဲ့နဲ့ပိုးပိုးပြီးတော့ကြီးထွားအောင်သာလုပ်နေပါတယ်။သူတို့တကယ်ပဲအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းခြင်းနဲ့ရေရှည်ဆက်ဆံခြင်းနဲ့ဆိုရင်ငြိမ်းချမ်းသောဒီမိုကရေစီလမ်းကိုရှောက်လန်းရပါလိမ့်မယ်။
Let me add up one very quick katuru million to set me in mara saudi arabia nai ja raw american ga imminent plan number 3 ni ba la ta kai lo saudi arabia ha le democracy nai imminent a hlan we pi lo lu khwin khaw ma de a phwe si tuku ba be
I think you overstated the case
she ya di kaisa o nene po pyo le lu jama tin ma de lu re le a thu a yon sai de kaisa phit ba de saudi ne american set san ye a ye ba mu ko le lu re ga che twin pi lo pyo ja ba de Sorry Arabia ဟာကဘာကြီးအတွက်အဓိကရည်နံရရှိစေတဲ့ဒေတာဖြစ်ပါတယ်။နှစ်ပေါင်းများစွာလဲမဟာဗျူဟာအချက်ချာအဖြစ်အာရုံစိုက်ခံခဲ့ရတာပါ။ဒါဟာအဆက်မဟုတ်ပါဘူး။လက်ရှိ Trump အစိုးရက Sorry Arabia ကိုပို့ပြီးတော့အာရုံစူးစိုက်စရာဖြစ်အောင်လုပ်နေတယ်လို့ကျွန်မထင်ပါတယ်။ဆက်ဆံရေးကပြောင်းလဲလာတာမဟုတ်ပါဘူး။ဒါပေမဲ့ဒီဆက်ဆံရေးဟာကျေပြန့်တဲ့နိုင်ငံရေးဆက်ဆံမှုမျိုးမရှိပါဘူး။သဘောထားတိုက်ဆိုင်မှုမျိုးမရှိပါဘူး။သူတို့ဟာဒီမိုကရေစီမဟုတ်ပါဘူးပြဿနာအခက်အခဲကြီးမားတဲ့နိုင်ငံမှာတိတ်ပြီးတော့ထိလွယ်ရှလွယ်တဲ့လူအဖွဲ့အစည်းပါအခြေမခိုင်ပါဘူးရေနံနဲ့ဘေးရင်မိသားစုအပေါ်မှာအခြေခံထားတာပါဒါကြောင့်အမေရိကန်နဲ့ဆော်ဒီဆက်ဆံရေးကိုပိုမတွက်သင့်ပါဘူ
းအခုနားဆင်ခဲ့ရတဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့စနေနေ့ညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရရှင်။ VOE မြန်မာပိုင်းရဲ့အစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ
်။ VOE မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းတိုမီတာ32 kHz 933 9လိုင်းတိုမီတာ40 kHz 9483 9လိုင်းတိုမီတာ48 kHz 6153 9လိုင်းလက်မီတာ190 kHz 1509တို့ကနေဖန်ယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါမဲအေးတနာကျော်ရဲ့မြန်မာပြည်ကပေးစာထူးခြားစံပြကပ္ပသတင်းများအစီအစဉ်တွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုအရင်ဆုံးတင်ဆက်မှာပါငြိမ်းချမ်းရေးလုပ်ငန်းစဉ်မြန်မာလားရှေးကြမာလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင
်အခုလရှေ့အနေကနေပြည်တော်မှာရှစ်ကြိမ်မြောက်တနင်္ဂနွေလုံးပြစ်ခတ်တက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင့်ထယ်ဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး GICM ကိုကျင်းပခဲ့ပါတယ်အစည်းအဝေးကိုအစိုးရဘက်ကနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်ရောက်ခဲ့ပြီးတပ်မတော်ဘက်ကတော့ဒုတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မူကြီးဆိုဝဲတက်ရောက်ပါတယ် NC လက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေဘက်က RCSS SSA ရှမ်းလက်ထက်ကိုင်တပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်နဲ့တပ်ဖွဲ့အစည်းအဝေးကခေါင်းဆောင်တွေတက်ရောက်ကြပါတယ်ဒါဟာအစိုးရတပ်မတော်နဲ့ NCA လက်မှတ်ထိုးတိုင်းသားအဖွဲ့တွေကြားတနစ်ကျော်ကြာအောင်တရားဝင်ဆွေးနွေးပွဲတွေရက်ဆိုင်နေရာကနေပြန်လည်စတင်နိုင်တဲ့အစည်းအဝေးဖြစ်ခဲ့သလိုအချက်ရှိချက်သဘောတူညီချက်ရပြီးအောင်မြင်တဲ့အစည်းအဝေးတစ်ခုအဖြစ်တက်ရောက်သူအားလုံးမှတ်ချက်ချခဲ့တဲ့အစည်းအဝေးလည်းဖြစ်ခဲ့ပါတယ်။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ကနှစ်ဦးနှစ်ဖက်ကြားထဲမှာနားလည်မှုပိုပြီးရှိလာခြင်းနဲ့တက်ရောက်တဲ့တက်ရောက်ယုံကြည်မှုရှိလာတာကိုပြတဲ့အစည်းအဝေးဖြစ်ခဲ့ကြောင်းငြိမ်းချမ်းရေးဖြစ်စဉ်အတွက်အဲ့ဒီစီဝေးဟာအင်တာကောင်းတဲ့နမိတ်ဖြစ်တဲ့အကြောင်းချီးကျူးပြောဆိုခဲ့ပါတယ်။ဒေါက်တာစုကြည်ပြောသလိုမြမငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတကယ်ပဲအတိတ်နမိတ်ကောင်းတွေပေါ်ပေါက်နေပြီလား။ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့တကယ်အခြေအနေမှာဘယ်လိုမျိုးလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ဂရုပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်။
စီဝင်းမှာသဘောတူညီချက်ရှစ်ချက်ရခဲ့တယ်လို့ဆိုပါတယ်အဲ့ဒါတွေကတော့စတုဒ္ဒအချိန်မြောက်27ရာစုပင်လုံညီလာခံကို2020ပြည့်နှစ်ရဲ့ပထမ၄လအတွင်းကျင်းပဖို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နဲ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC စီဝေးကို2လအတွင်းကျင်းပဖို့နှစ်ဖက်တပ်ပိုင်းဆိုင်ရာတာဝန်ရှိသူတွေကြားအပြစ်ရက်ခိုင်မာရေးဆက်ဆွေးနွေးကြဖို့ NCA အကောင့်ထယ်ဖော်မဲ့ပုံစံကိုနှစ်ဦးနှစ်ဖက်ဆက်ဆွေးနွေးကြဖို့2020ပြည့်အလွန်မှာဆက်ပြီးဆောင်ရွက်ရမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင့်ဆင့်ကိုတက်မှတ်ပြီးအဆင့်လိုက်အကောင့်ထယ်ဖော်ကြဖို့တီထောင်စုသဘောတူစာချုပ်အပိုင်း၃မှာပါဝင်မဲ့အချက်တွေကိုဆွေးနွေးကြဖို့ NCA အဓိကဖွင့်ဆိုချက်တွေကိုဆက်ပြီးညှိနှိုင်းကြဖို့ NCA စာချုပ်ထဲကိုအခြားသောလက်နက်ကိုင်အဖွဲ့တွေပါဝင်လက်မှတ်ထိုးလာစေရေးစူးစမ်းကြဖို့စတာတွေဖြစ်ပါတယ်။သဘောတူညီချက်တွေကိုလေ့လာကြည့်ရင်ရှေ့လုံငန်းစဉ်တွေနဲ့ပတ်သက်လို့အချိန်စရားတွေချမှတ်ထားတာတွေ့နိုင်ပါတယ်။ထူးခြားချက်ကတော့2020ပြည့်တဲ့မှာ27ရာစုပင်လုံနီလာကန်တစ်ကြိမ်လောက်ပဲလုပ်ဖို့ရထားတာတွေ့ကြရပါတယ်။အကြောင်းကတော့2020နှောင်းပိုင်းလောက်မှာအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရှိနေပြီးအဲ့ဒီမတိုင်ခင်နိုင်ငံရေးပါတီတွေရဲ့မဲဆွယ်လှုပ်ရှားမှုတွေရှိနေမှာမို့နီလာကန်တစ်ကြိမ်အတွက်လောက်ပဲရထားတာလို့သိရပါတယ်။တစ်ဆက်တည်းပါဝင်တာကတော့2020အလွန်မှာလုပ်ကြမယ့်လုပ်ငန်းစဉ်တွေကိုညှိနှိုင်းချမှတ်အကောင့်ထဲပေါ်ကြဖို့ပါ။
ဒီချက်တွေကိုကြည့်ရင်အရင်ကဒုံဆန်းစုကြည်ပြောဆိုခဲ့မှုတဲ့တနှစ်ကို27ရာစုပင်လုံငြိမ်းချမ်းရေးညီလာခံကြီးတွေဖျမ်းပြ3ချိန်လောက်လုံနိုင်အောင်ကြိုးစားမယ်အဲ့လိုကျင်းပနိုင်ခဲ့ရင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်လို့သဘောတူညီချက်အတော်များများရလာမှာဖြစ်ပြီး2020ရောက်ရင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအခြေခံအစ်စ်ပြီးမြောက်သလောက်ဖြစ်နေလိမ့်မယ်လို့မျှော်လင့်ခဲ့မှုပါတယ်အလားတူတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကလည်းပြောဆိုခဲ့ပါသေးတယ်အခုသူတို့တယောက်ပြောဆိုမျှော်မှန်းခဲ့တဲ့2020မှာငြိမ်းချမ်းရေးဆွေးနွေးပွဲတွေအခြေခံအစ်စ်လောက်ပြီးမြောက်ဖို့မဖြစ်နိုင်တော့ဘူးဆိုတာသိကြသွားခဲ့ပါပြီ။ဒါကြောင့်လဲ2020အလွန်အထိအချိန်စရာဆွဲအကောင့်ထည့်ဖော်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်။ဒါကိုကြည့်ရင်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ဘယ်အချိန်လောက်ပြီးမြောက်နိုင်မလဲဆိုတာဘယ်လို့မှမှန်းဆလို့မရနိုင်သေးဘူးဆိုတဲ့အဖြေထွက်လာပါတယ်။ တကယ်လည်းရခိုင်အေးအပါဝင်လက်နက်ကိုင်တပ်ဖွဲ့တချို့နဲ့တိုက်ပွဲတွေဖြစ်ပွားနေသေးတာအပြည့်အစာချုပ်ချုပ်နိုင်မှုမလွယ်ကူသေးတာတိုက်ခိုက်မှုတွေမရှိပေမဲ့လည်း NCA စာချုပ်တဲ့လက်မှတ်ဝင်ထိုးဖို့ငြင်းဆန်နေသေးတဲ့အဖွဲ့တချို့ကြံနေသေးတာစတာတွေကိုကြည့်ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အချိန်ကြာရှည်မယ်ဆိုတာအသိမှတ်ပြုဖို့လိုလာပါပြီ
ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြာရှည်မယ်ဆိုတာအသိမှတ်ပြုပြီးပြီဆိုရင်တော့အဲ့ဒီလိုရှည်လျားတဲ့အချိန်ကာလတစ်လျှောက်တိုင်းသားပြည်သူလူထုရဲ့လုံခြုံရေးအသက်အိုးအိမ်စီးစိမ်ကာကွယ်ရေးဘဝတွေပြန်လည်ထူထောင်ရေးဒေသဖွံ့ဖြိုးရေးစတာတွေကိုဦးစားပေးလုပ်ဖို့လိုပါလိမ့်မယ်တကယ်တော့လက်နက်ကင်ထားတဲ့အဖွဲ့တွေနိုင်ငံရေးအရာပြည်လဲကြမှစစ်ပေးရှောင်တိုင်းသားပြည်သူတွေနေရက်ပြန်ရေးမိုင်းရှင်းလင်းရေးဘဝတိုးတက်ရေးဒေသဖွံ့ဖြိုးရေးစပြီးလုပ်ရမယ်ဆိုတာမျိုးကတော့တဘာဝလည်းမကြသလိုတိုင်းသားပြည်သူတွေအကျိုးဆောင်ရွက်ဖို့အချိန်အများကြီးနောက်ကျသွားပါလိမ့်မယ်။ဒါကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ NCA လက်မှတ်ထိုးအဖွဲ့တွေနဲ့ဆွေးနွေးတဲ့အပိုင်းတိုက်ခိုက်မှုဖြစ်ပွားနေတဲ့အဖွဲ့တွေနဲ့အပြည့်ရဲ့စာချုပ်ချုပ်ဖို့ညှိနှိုင်းတဲ့အပိုင်းဝါနဲ့မိုင်းလာအပါဝင်အပြည့်ရဲ့ထားတဲ့အဖွဲ့တွေ NCA စာချုပ်ထဲပါဝင်ဖို့ကြိုးစားတဲ့အပိုင်း၃ပိုင်းရှိရမှာတိုက်ခိုက်မှုဖြစ်ပွားနေတဲ့အဖွဲ့တွေနဲ့အပြည့်ရနိုင်ရေးကိုအရေးအကြီးဆုံးပြဿနာဖြစ်သတ်မှတ်ပြီးအထူးစူးစမ်းညှိနှိုင်းဖြေရှင်းမှုလိုပါတယ်။မြန်မာနိုင်ငံအတွက်အရေးကြီးဆုံးလိုအပ်ချက်ကတော့ငြိမ်းချမ်းရေးရတာမရတာနိုင်ငံရေးအရသဘောတူညီချက်ရတာမရတာအသာထားပြီးအရင်ဦးဆုံးတနက်တန်တွေဆဲသွားဖို့လိုပါတယ်။အဲဒီနောက်မှာမှအပြည့်ရခိုင်မာအောင်တိုင်းရင်းသားတွေဘဝပြန်လည်တည်ဆောက်ရေးဖွံ့ဖြိုးတိုးတက်ရေးတွေအကောင့်ထည့်ဖို့ရင်နိုင်ငံရေးပြဿနာပြည်လည်အောင်စိတ်ရှိရှိနဲ့စပွဲဝိုင်းပေါ်မှာညှိနှိုင်းသွားကြဖို့ပဲဖြစ်ပါတယ်
။အစိုးရအနေနဲ့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးနောက်ထပ်လုပ်နိုင်တာကတော့ရတဲ့အနေထားအောက်ကနေတိုင်းသားဒန်းတူအခွင့်အရေးပေးတာ2008ဖွဲ့စည်းပုံပြည်ရေးကိုမလုပ်နိုင်သေးသည့်တိုင်ကိုအာဏာရထားတဲ့အနေထားအောက်ကနေပဲဖက်ဒရယ်ပြည်တော်စုအနှစ်သာရပေါ်လွင်လာအောင်အကောင့်ထည့်ဖော်ပေးဖို့ပါပဲအလားတူတပ်မတော်ဘက်ကလည်းတကယ်စစ်မှန်တဲ့ညီညာရေးကိုလိုလားတယ်ဆိုရင်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုတကယ်ပဲတည်ဆောက်ချင်တယ်ဆိုရင်အဲ့ဒီပုံစံနဲ့ကိုက်ညီအောင်2008ဖွဲ့စည်းပုံပြည်ရမှာ NLD ဆိုရတဲ့ပူးပေါင်းဆောင်ရွက်ဖို့သင့်ပါတယ်အခုဆိုရင်2016မှာအာဏာရပြီးတက်လာတဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့အနေနဲ့ငြိမ်းချမ်းရေးကိုစိတ်ကူးရည်ပြီးတည်ဆောက်လို့မရနိုင်ဘူးဆိုတာလက်တွေ့ကြုံခဲ့ရပြီးပါပြီ။ဒီအတွက် NLD အနေနဲ့ငြိမ်းချမ်းရေးကောင်ထယ်ဖော်ရမှဦးဆောင်ခဲ့သူတွေလုပ်ငန်းအောင်မြင်မှုမအောင်မြင်မှုစတာတွေကိုပြန်သုံးသပ်ပြီးတကယ်လက်တွေ့ကျတဲ့ချင်းကန်ဒီအစ်စ်တွေနဲ့အပြောင်းလဲလို့အကောင်ထယ်ဖော်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။
ဥစီသူအောင်မြင့်တင်ဆက်နေတဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ချင်ပါတယ
်။ဝါလင်ကလူကွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့ထုကိုစလေရီတောက်လျှောက်ခန့်လာရမှာအခုတာဝန်တက်တန်းကုံဆိုးတော့မဲ့တောင်ကိုရီးယားနိုင်ငံသူ Professor Yan Hee Lee ဟာမြန်မာပြည်သူတွေကြားမှာတော့အတော်လေးငြင်းပွားစရာဖြစ်ခဲ့ပါဗျ။စစ်စုကလက်ထက်အရင်ကုလသမဂ္ဂလူခွင့်ရေးကူစရီနဲ့ပတ်သက်ပြီးတော့မြန်မာလူထုရဲ့ထောက်ခံမှုရခဲ့ပေမဲ့ Miss Yan Hee Lee လက်ထက်မှာတော့သူ့ကိုကြိုးစားထောက်ခံသူရှိသလိုပဲမနှစ်သက်ပဲနဲ့ဝေဖန်ကန့်ကွက်မှုတွေလည်းအတော်ညံခဲ့ပါဗျ။ Ranger ရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရတားဆွေးရတဲ့ဂျာဆက်ဆံရေးကလည်းအတော်မပြည့်မပြည့်ရှိခဲ့တာပါ။ဒါကြောင့်မလို့ခုလာမယ့်အင်္ဂါနေ့တိုက်ရိုက်လေလံအစီအစဉ်မှာတော့တာဝန်တက်တန်းကုံဆုံတော့မယ့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကူစလေရဲ့လှုပ်ရှားမှုရပ်တည်မှုစရိုင်းနဲ့ပတ်သက်လို့သုံးသပ်ဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမြင်းများလို့ရတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေလံအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိဂုံတွေကိုစာလိုက်ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းဖုန်းနံပါတ်က12923822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ
်။ကိုတာညိုစီစဉ်တင်ဆက်မဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါရရှင်။အခုတော့မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။ နောက်ပိုင်းမှာတော့တော်ရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာတေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဦးဆုံးတော်ရရှင်နေရေးလာတဲ့မှတ်ချက်တူလေးတွေပြောပြပေးချင်ပါတယ်။ခင်မောင်လွင်းဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOA အဖွဲ့သားတွေအားလုံးလိုရာဆန္ဒပြေးကြပါစေတဲ့။မက်ဆန်ဂျာကနေပြီးတော့ဆူတောင်းပေးလာတာပါ။ဘန်ကောက်ကကိုငယ်လေးကလည်းမက်ဆန်ဂျာကပဲစာရေးလာတာပါ။မင်္ဂလာပါ VOA ရေအချိန်နဲ့တပြေးညီသတင်းတွေနဲ့ထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဗျာ။သတင်းတွေကို Facebook ကနေတစ်စစ်နားထောင်ရပါတယ်။ VOA ဝိုင်းတော်သားတွေအားလုံးနှစ်သစ်မှာအောင်မြင်မှုတွေရနိုင်ကြပါစေတဲ့။ကျေးဇူးပါကိုငယ်လေး။ကိုငယ်လေးအတွက်လည်းမင်္ဂလာရှိတဲ့နှစ်သစ်တစ်နှစ်ဖြစ်ပါစေလို့ဆုတောင်းပေးချင်ပါတယ်။ရန်ကုန်ဘူဟာဆိုတဲ့တော်ရရှင်ကတော့ကျေးဇူးအများကြီးတင်ပါတယ်ဒီတသက်မရောက်နိုင်တဲ့လူပြည်ကလူချမ်းသာတွေရဲ့အမခံတိုးတက်မှုတွေကိုဖုန်းတစ်လုံးလောက်ချမ်းသာတဲ့ကျုပ်တို့တွေကြီးခွင့်ရလို့ပါထုံးလွင့်ပေးတဲ့သူတွေနှစ်သက်ကစားပြီးတော့အောင်မြင်ချမ်းသာမှုတွေအလင်းမြန်သိမ့်ပိုင်နိုင်ကြပါစေတဲ့ဟုတ်ကဲ့ပါကျွန်တော်တို့လွှင့်ပေးတာနဲ့ရတဲ့ဆုတောင်းမတန်ပါဘူးနော်ကျွန်တော်တို့ကဒီ2019ကနေ2020နှစ်သက်9ချိန်မှာကမ္ဘာမျိုးကြီးအတီးတီးမှာဘလိုမျိုးနှစ်တက်ကူအချင်းကိုဆင်နွှဲကြလဲနှစ်တက်ကူပွဲတော်တွေဘလိုကျင်းပလဲဆိုတာကိုဒါရိုက်ဒါမှမဟုတ်ねဒရင်တွေကနေပြီးထုတ်လွှင့်ပေးတာဖြစ်ပါတယ်ဒါကိုကြည့်ပြီးတော့ဒီရန်ကုန်ဘူဟာဆိုတဲ့တော်ရချင်းကျေးဇူးတင်စကားရေးလာတာပါကျွန်တော်တို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုကြည့်ပြီးရေးလာတဲ့တော်ရချင်းတွေထဲမှာတော့အချစ်ကိုမုန်းတဲ့ကျွန်တော်ဆိုတဲ့တော်ရချင်းကဘာတွေပြောသွားလဲသိရင်ပြန်ပြောပြပေးပါလားကျွန်တော်တိတ်ပြောနားမလဲလို့ပါတဲ့ခုနက live ပါလို့ပြောလာပါတယ်ဟုတ်ကဲ့ဘလို့အเจ้าညာမျိုးလဲဆိုတာခုနားထောင်နေတဲ့သောရရှင်နေနည်းနည်းပဲဟေးလေးဖြစ်ပါလိမ့်မယ်နော်သူ့လိုပဲဒီအเจ้าညာကိုပဲရေးထားတဲ့သောရရှင်နောက်တစ်ယောက်လည်းရှိပါတယ်ဗမာကြီးဆိုတဲ့သောရရှင်မှာသူကနည်းနည်းပို့ပြပြပြစုံစုံရေးလာတာပါ President Donald J. Trump American သမ္မတ Donald Trump ရဲ့ Iran နဲ့ပတ်သက်ပြီးတော့နိုင်ငံကိုတိုက်ရိုက်မိန့်ခွန်းပြောကြတာကိုဘာသာပြန်ပြီးတော့တိုက်ရိုက်လွှင့်ပေးတင်ပါတယ် VOA Burmese News ကအမေရိကန်ကအခြေစိုက်တဲ့သတင်းဌာနဖြစ်လို့ပါတဲ့ဟုတ်ကဲ့ပါကိုဗမာကြီးကျမတို့ဒီမိန့်ခွန်းကိုပဲကောက်နှုတ်ပြီးတော့ဒီသမ္မတမိန့်ခွန်းပြပြခြင်းပဲကျမတို့မြင်မြန်လေးလင်းလင်းမြန်မြန်ထုတ်လွှင့်ပေးပါတယ်နော်ဒါပေမဲ့ဒီလိုမျိုးသမ္မတကနေပြောနိုင်ငံတော်ကိုတိုက်ရိုက်မိန့်ခွန်းပြောကြားနေတဲ့အချိန်မှာတော့ကျမတို့တိုက်ရိုက်ထုတ်လွှင့်ပေးဖို့ကဒီဘာသာပြန်ဖို့ဆိုတာတိတ်ပြီးတော့မဖြစ်နိုင်ပါဘူးအဲ့လိုမျိုးမိန်ခွန်းတွေကိုမမမင်းဘာသာပြန်မှုဆိုရင်တော့ဒီမိန်ခွန်းစာသားပေါ့နော်အဲ့ဒါကိုကြိုတင်ပြီးတော့ဘာသာပြန်ထားပြီးတော့မှတိုက်ရိုက်ထုတ်လွှင့်ပေးလို့ရမှာမျိုးဖြစ်ပါတယ်ကျမတို့အခုရှိနေတဲ့ American ပြည်ထောင်စုမှာကသမ္မတကပြောသွားတဲ့မိန်ခွန်းကိုကျမတို့တိုက်ရိုက်လာတော့မှအားလုံးနဲ့တပြေးညီတူတူနားထောင်ရတာဖြစ်ပါတယ်ဒါပေမဲ့ခုနပြောသလိုပဲဒီမိန်ခွန်းပြပြချင်းကျမတို့ကောက်နှုတ်ပြီးဗမာလိုပြန်ပြီးတော့လည်းတင်ပေးပါရယ်နော်ဗီဒီယိုကိုကြည့်ရှုရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဖီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့သူ့ရဲ့ရှူထောင်သူ့ရဲ့အမြင်ကိုလည်းဖော်ပြပေးချင်ပါတယ်။ကျမတို့ဒီမြန်မာနိုင်ငံကိုလာရောက်တဲ့တရုတ်သမ္မတရှီဂျင်းပင်ခီးစဉ်မဆခင်ပေါ့လေ။တရုတ်သမ္မတရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ VOA ကနေပြီးတော့ဆွေးနွေးခံထုတ်လွှင့်ပေးခဲ့ပါတယ်။သုံးသက်ဆွေးနွေးချက်ဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်းပင်ကတရုတ်အစိုးရအနေနဲ့မြန်မာနိုင်ငံကပြည်တွင်းစစ်မှာအသွားနှစ်ဖက်ရှိတဲ့ဓာတ်လိုကျင့်သုံးနေပြီးတော့အခုသမ္မတရှီဂျင်းပင်ရဲ့ခီးစဉ်မှာလည်းမြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကိစ္စပြည်လည်ရေးအတွက်ထိထိရောက်ရောက်လှုပ်သွားလိမ့်မှာမဟုတ်ဘူးဆိုပြီးတော့မြမအရေးဆောင်ချည်တဲ့နိုင်ငံသားတန်တမန်ဟောင်းတဦးဖြစ်တဲ့ American တန်အဖွဲ့အကြီးအကဲဟောင်း Pressler Club ပြောကြားသွားခဲ့တာရှိပါတယ်။ဥကြော်စန်တာနဲ့ဆွေးနွေးသုံးသပ်ချက်မှာဖြစ်ပါတယ်။အဲ့ဒီအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့တော်ရရှင်က
ပြောတော့လည်းဟုတ်တယ်လို့ပါပဲ။မြန်မာနိုင်ငံရဲ့ပထဝီအနေထားကအရှိနဲ့အနောက်လို့ပြောစရာဖြစ်နေတာပါတရုတ်နဲ့အမေရိကန်နိုင်ငံတို့ခုဟာကွန်မြူနစ်နဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ကြသလိုကွန်မြူနစ်ကဈေးရောက်သလိုငါးမှုတမတ်ကအစချပြီးအကျိုးရလဒ်တစ်ခုအတွက်ပဲမျက်တပ်သလိုဒီမိုကရေစီကတော့စေယုံကြီးတွေအတီတကျဆောက်ပြီးရေရှည်အကျိုးအမြတ်အတွက်ပဲစီးပွားလှုပ်တက်ကြပါတယ်ဒါပေမဲ့ရေမြေတောတောင်သဘာဝနဲ့တရားစာတထွက်ရှိမှုရယူသိမ့်ပိုက်မှုကတော့တူပါတယ်အဲပို့ဆိုတာကအရှိတဝက်အနောက်တဝက်နှုံဖြစ်မဖြစ်တော့မသိပါဘူးမြန်မာကတော့ကိုကျိုးမကြံစီးပွားပြက်တယံဇာတကုံနာတောင်အတိမူဝင်ဖြစ်ကြတော့မှကျင်းသေးပါပဲရသလောက်ကိုစားပြီးတယောက်ပြည့်တယောက်ထောက်ပြည်ရင်းစစ်ဖြစ်လို့ကောင်းနေပါလေအောင်မယ်ခုထိလက်နဲ့ဝယ်လို့ရသည်ရဲ့တယံဇာတရောင်းလို့ရသည်ရဲ့တငယ်ချင်းလိုအပြန်အလှန်စကားပြောလို့ရနေသည်ကတော့အချင်းချင်းရံဖြစ်လို့ကောင်းနေကြအောင်ပါအခုထိစီးပွားရေးကိုဗန်းပြပြီးနေချဲ့တာမမြင်နိုင်ကြသေးပါဘူးတန်းပြီကတက်ရှိတရိတ်ဆန်သမကလူသားအရေးအမြင့်ဖွံ့ဖြိုးတိုးတက်မှုတွေအားလုံးကုန်ပြီးမွဲပြာကြမှနောင်တတစ်ခုရကြပါမလားလို့အညာတရရဲ့အတွေးလေးပါပြောကြည့်တာပါတနတ်မမဲ့ဗီဒိုအာနာမမဲ့ခင်မင်းရင်းဆွဲမပြည့်နေခြင်းစိတ်လေးပဲဖြစ်မိပါတယ
်တရုတ်တွေအနေနဲ့မြန်မာနိုင်ငံကိုဟိုအလွန်မဲအမျက်မထုတ်ဖယ်နဲ့အိန္ဒိယချင်းမိတ်ဆွေနိုင်ငံအဖြစ်နဲ့မိတ်မပြည့်ရေရှည်လက်တွဲသွားနိုင်ရင်တိတ်ပြော့ကောင်းပါလိမ့်မယ်ဆိုပြီးဒီတော်ရရှင်သူ့ရဲ့နိုင်ငံရေးအမြင်ကိုရေးလာတာဖြစ်ပါတယ်ရှင်အခုလိုပဲမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ သူ့ရဲ့အမြင်ကိုရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့မိချီလကသောရရှင်ဦးစိန်မောင်ဖြစ်ပါတယ်
။တရုတ်ရဲ့စီးပွားရေးမဟာဗျူဟာမှာအင်ဒီဂျင်းလက်ဖြစ်အစအစလိုအပ်နေတဲ့နိုင်ငံလက်ဖြစ်တဲ့မြန်မာနိုင်ငံကိုအသုံးချဖို့လိုအပ်တဲ့အစိတ်ပိုင်းတစ်ခုဖြစ်တရုတ်ကကင်ထားခြင်းလို့ယူဆရပါတယ်။တရုတ်ရဲ့အရေးကြီးဆုံးဖြစ်တဲ့စီးပွားရေးနဲ့နိုင်ငံရေးပေါင်းစပ်မဟာဗျူဟာဖြစ်တဲ့ကမ္ဘာလမ်းစီမံကိန်းဟာမြန်မာနိုင်ငံကိုစတင်ဖြစ်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံကိုစိတ်ချရတဲ့ဂရီကပွတ်နဲ့ဘူပေါင်းဆောင်ရွက်လာအောင်အသုံးချဖို့ကြိုးစားနေတယ်လို့ထင်တယ်။မြန်မာနိုင်ငံမှာတရုတ်မြန်မာစီးပွားရေးဇင်းညာလမ်းမစီမံကိန်း၊အိန္ဒိယသမုဒ္ဒရာထွက်ပေါက်၊ကြောက်ဖြူရေးနဲ့စီမံကိန်းနဲ့စက်မှုဆုံးတည်ဆောက်ရေးစီမံကိန်းတို့ဟာတရုတ်အတွက်အလွန်အရေးပါပြီးအလွန်လိုအပ်တဲ့လိုအပ်ချက်တွေဖြစ်နေပါတယ်။ဒီဟာတွေအဆင်ပြေချောမွေ့ဖို့မြန်မာအစိုးရနဲ့သဟဇာတာဖြစ်ပြီးဘူပေါင်းဆောင်ရွက်မှုတွေထိထိရောက်ရောက်ရဖို့တရုတ်ကအလွန်ပဲလိုလားနေပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့နိုင်ငံရေးရကမ္ဘာတိုင်းဝမ်ရဲ့ PR ပေးမှုတွေကိုတရုတ်နိုင်ငံရဲ့အရှိန်အဟွာနဲ့ကုညီကာကွယ်ထိန်းချုပ်ပေးမှာကိုအားကိုးနေရတယ်။စီးပွားရေးရမိမိတို့လိုအပ်တဲ့အကူအညီတွေ၊ဖွံ့ဖြိုးရေးစီမံချက်တွေ၊ပြည်တွင်းမှာအပြစ်ခတ်ရစဲရေးနဲ့ငြိမ်းချမ်းရေးအတွက်လိုအပ်တဲ့ကုညီမှုတွေရဖို့အတွက်လောက်ကိုပဲတရုတ်ကိုမျှော်လင့်အားထားနေရပါတယ်။ဒါကြောင့်အခုတရုတ်သမ္မတရဲ့ခီးစဉ်မှာတရုတ်ဘက်ကပိုအကျိုးရှိနိုင်တယ်လို့ယူဆပါတယ်။အကျိုးရှိအောင်စ조사ဖို့လာတာပဲလို့မြင်ပါတယ်။နိုင်ငံခြားပြန်လည်လိုအပ်ချက်တွေမှာလည်းတရုတ်ဖို့ကမ္ဘာကိုလွှမ်းမိုးဖို့ရည်ရွယ်ချက်အတွက်စီမံထားတဲ့စီမံကိန်းစီမံချက်တွေအောင်မြင်နိုင်ဖို့မြန်မာကိုအသုံးချရန်လိုအပ်နေသလိုမြန်မာနိုင်ငံအနေနဲ့လည်းပြည်တွင်းငြိမ်းချမ်းရေးနိုင်ငံရေးလိုအပ်ချက်များဖြည့်ဆည်းနိုင်ဖို့တရုတ်နိုင်ငံကိုလိုလားအားထားနေရပါတယ်။တရုတ်နိုင်ငံရဲ့လိုလားချက်ကပိုများတယ်ပိုကြီးကျယ်တယ်လို့ထင်မြင်မိပါတယ်ဗျာ
။မိတ်ထီလာကဥစိန်မောင်ရေးလာတာဖြစ်ပါတယ်ရှင်။ရင်းဖွင့်လာတဲ့သောရရှင်တွေရဲ့စာတွေကိုလည်းဆက်ပြီးပြောပြပေးဖို့ရှိပါတယ်နော်။ဆက်ပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်ရဲ့စာတွေကိုဖော်ပြပေးကြပါမယ်။ရခိုင်စစ်တွေကတော်ရရှင်ဒီတော်ရရှင်ကမြောက်ဆန်ပြရွာငယ်ပြည်တော်သားရက်ွက်စစ်တွေမျိုးကပါတဲ့။သူတို့ရက်ွက်မှာကြုံတွေ့နေရတဲ့ပတ်ဝန်းကျင်ညှဉ်းနှဲမှုနဲ့ပတ်သက်ပြီးတော့ VOE ကိုစာရေးလာပါတယ်။သူမှာမိခင်အိုကြီးရှိပါတယ်။သူရဲ့မိခင်အိုကြီးကလည်းဒီပတ်ဝန်းကျင်ညှဉ်းနှဲမှုကြောင့်တော်တော်လေးကိုဝေနာခံစားနေရပါတယ်။ဆိုတော့အခုလိုရေးလာတာဖြစ်ပါတယ်
။ရခိုင်ပြည်နယ်စစ်တွေမျိုးမြောက်ဆန်ပြရက်ွက်အောင်သိတိဘုန်းကြီးကျောင်းနောက်မှာငှားရမ်းထားတဲ့ဂူတော်ကနေ2014ခုနှစ်ကတည်းကခဏအချိန်တည်းပလတ်စတစ်အမိုက်တွေကိုအမိုက်ပုံးမှသွားမပစ်ပဲဂူရောင်ခြံဝင်းထဲမှာပဲအလွယ်တကူပစ်ပြီးရင်မီးရှို့လောက်ကြပါတယ်မခံနိုင်လို့ဘေးဘဝဝန်ကျင်နေတဲ့သူတွေကဂူရောင်ဝန်ထမ်းတွေကိုမီးမရှို့ဖို့ဟန်တားတော်လဲလက်မခံပဲပြန်ပြီးတော့တရွေထွေးတာရန်လောက်တာတွေရှိပါတယ် ACF စစ်တွေဂူရောင်ဝန်ထမ်းတွေနဲ့ဂူရောင်မှုရုံးတာဝန်ခံတွေကိုလည်းဒီကိစ္စအတိပေးတိုင်ကြပါမယ်ဘာမှအရေးတယူမဖြေရှင်းပေးပဲဒီလာထဲမှာ6ရက်နဲ့9ရက်နေ့တွေမှာညာ17နာရီ12နာရီလောက်ကြီးပလတ်စတစ်အမိုက်တွေကိုမီးရှို့တာနှစ်ခါရှိနေပါပြီပလတ်စတစ်အစိမ့်ငွေ toxic gas တွေကလူကိုသေနိုင်တဲ့အပြင်ကင်ဆာရောဂါဖြစ်နိုင်တယ်လို့ဆေးသုတေသနမှတ်တမ်းတွေမှာလေ့လာပူးပါတယ်မိတ်ဆွေတို့ INGO ဧည့်သည်အဖွဲ့တွေအနေနဲ့မြောက်ဆန်ပြရက်ကွက်မှာနေတဲ့ဒေသခံဌာနပြည်သူတွေကိုလေးစားမှုရှိသင့်ပါတယ်အခုလောက်ရက်ကမိမိတို့ဒေသခံတွေကိုမထီမဲ့မြင်ပြုတ်ပြီးစော်ကားနေတဲ့အပြုမှုလို့ဖြစ်နေပါတယ်တာဝန်ရှိကျန်းမာရေးဌာနအပါအဝင်သက်ဆိုင်ရာတာဝန်ရှိလူကြီးမင်းတွေအနေနဲ့ ACF စစ်တွေရဲ့ဒီလောက်ရက်နဲ့ပတ်သက်ပြီးကင်တွယ်ဖြည့်ရှင်းပေးဖို့သူတို့ရဲ့အမိုက်တွေကိုစနစ်တကျစွန့်ပစ်ပြီးမီးထတ်ရှို့တာမျိုးမလုပ်ဖို့ VOA ကနေတဆင့်လေးစားစွာနဲ့အတိပေးတိုင်ကြားအပ်ပါတယ်ခင်ဗျာ
တာဝန်ကျင်ထိန်းသိမ်းမှုကိုဖောက်ဖျက်ရလဲရောက်ဒီဒေသခံနေထိုင်နေတဲ့ရက်ွက်သူရက်ွက်သားတွေကိုလည်းထိခိုက်စေတဲ့ဒီအလုပ်မျိုးကိုဒီအခုသူပြောသွားတဲ့ကုထောင်အနေနဲ့ရှောင်ကျဉ်ကြဖို့ပေါ့လေနောက်ပြီးတော့ဒီစစ်တွေကိုရောက်လာတဲ့စစ်တွေမှာလာပြီးအလုပ်လုပ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအနေနဲ့လည်းဒီအခြေခံကျတဲ့အစီအမင်းတွေကိုလိုက်နာပြီးတော့နေထိုင်ကြဖို့ဆိုပြီးတော့ဒီသောရရှင်ဒေသခံတူဆိုတဲ့သောရရှင်တိုက်တွန်းလာပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါရဲ့เนาะတိတ်ချစ်တော်ရရှင်တွေကိုမြန်မာသချင်းလေးတို့နဲ့လက်ဆောင်ဆက်ပြီးပေးဖို့ရှိပါလိမ့်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြန်မာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ် email ပို့မယ်ဆိုရင် bami@voanews.com ကိုမြန မြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့တော်ရရှင်နေကိုဒီမှာအစီအစဉ်အဆုံးမသက်ခင်မှာမြေတားတီးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးချင်ပါတယ်။တလောကပဲမြန်မာနိုင်ငံမှာကျင်းပသွားတဲ့ဒီမြန်မာ idol ပြိုင်ပွဲအဆိုပြိုင်ပွဲမှာ season 4ပေါ့နော်နောက်ဆုံးဒီဟိုမြန်မာ idol ရာသီနံပါတ်4ရဲ့နောက်ဆုံး finalist နောက်ဆုံးပြိုင်ပွဲမှာဒီအမြင့်ဆုံးဆုရရှိသွားတဲ့ Esther သူပြိုင်ပွဲဝင်တော့ကတည်ဆုခဲ့တဲ့တခြင်းလေးတစ်ပုဒ်ပဲဖြစ်ပါတယ်။တခြင်းကအရန်ကိုနာမည်ကြီးပြီးအခုတော့ကွယ်လွန်သွားပြီဖြစ်တဲ့အဆိုတော်ကြီးစိုးလွင်လင်တည်ဆုထားတဲ့စိုးစိတ်တိုးတိတ်လွမ်းခြင်းဆိုတဲ့တခြင်း Esther ပြန်ပြီးတော့တည်ဆုထားတာကိုနားဆင်ကြည့်ပါဦးနော်။ Lingling in stop your city အချင်းခါရီတာ Ranging ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ Facebook စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်တယ်လို့ကျမတို့ရဲ့ VOA စာမျက်နှာမှာလည်းတွားပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရွှင်လန်းချမ်းမြေကြပါစေရှင်။
မဲဒနာကျော်စီစဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။အခုတော့ထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့အတူကိုငင်းချန်းကတင်ဆက်မှာပါ။ဂျပန်နိုင်ငံကဘီလီယံနာတကြွယ်တထေးကြီးယူဆာကူမဲဇာဝါတယောက်လာကဘာပေါ်အထူသွားဖို့မင်းကလေးဖော်လိုက်ရှာနေပါတယ်။လာကဘာပေါ်ပထမဆုံးသွားဖို့တဲ့အမျိုးသမီးမဖြစ်ချင်ဘူးလားလို့သူ့ရဲ့ Twitter စာမျက်နှာမှာပြီးခဲ့တဲ့သတင်းပတ်တင်းငွေလေးကရေးသားခဲ့တာပါ။အဲဒီနောက်သူ့ရဲ့အခုလိုရေးစားရှာတဲ့အကြောင်းကိုမှတ်တမ်းရုပ်ရှင်အဖြစ်နဲ့လည်းရိုက်ကူးမှဖြစ်ပြီးအဘိမာ TV ကနေထုတ်လင်းမှာပါ။အသက်44နှစ်အရွယ်ရှိပြီဖြစ်တဲ့မဲဇဝါဟာအွန်လိုင်းဖက်ရှင်ရောင်းလုပ်ငန်းနဲ့ချမ်းသာလာတဲ့သူဖြစ်ပြီးလကဘာခီးသွားဖို့အတွက်အဖော်ကိုအသက်20ကျော်အရွယ်အမျိုးသမီးတွေကရှာနေတာပါ။2023ခုနှစ်မှာလကဘာကိုထွက်ခွာမဲ့အလွန်မတ်စ်ရဲ့ SpaceX အာကာသယာဉ်နဲ့လိုက်ပါမဲ့ပထမဦးဆုံးပုဂ္ဂလိကခီးတဲ့ဖြစ်ပြီးအနုပညာရှင်12ယောက်ကိုလည်းသူနဲ့တပါးတည်းခေါ်ဆောင်သွားမှာပါ မင်းဆောင်ဝါရဲ့ရည်စားအဖြစ်နောက်ဆုံးလျှောက်ထားရမယ့်ရက်ကတော့ဇန်နဝါရီလ18ရက်နေ့ပါ match လလောက်မှာရည်စားအဖြစ်နောက်ဆုံးထားရွေးချယ်မှာဖြစ်ပါတယ
် Greg and Bill do Las Vegas မြို့မှာပြသတဲ့ CES လူသုံးကုန်လျှက်စစ်ပစ္စည်းပြပွဲမှာ mobile phone ကွန်ရက် 5G နည်းပညာကိုသုံးပြီးဆက်ရုပ်တွေနဲ့လူတွေဘယ်လိုဆက်သွယ်နိုင်တယ်လဲဆိုတာကိုပြသခဲ့ပါတယ်တရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Robinson ကုမ္ပဏီကတီထွင်တဲ့ Walker ဆိုတဲ့ဆက်ရုပ်ဟာညစာလှဲတွေကိုတွန်းနိုင်ပြီးအချိုရည်ပလင်းတွေကိုလည်းဖောက်နိုင်တဲ့အပြင်ယောဂလုပ်နိုင်တယ်လို့ပကြီးလဲဆွဲနိုင်ပါတယ် 5G နည်းပညာကိုအသုံးပြုထားတဲ့အတွက်ဒီဆက်ရုပ်ဟာလူကခိုင်းတာတွေကိုအများကြီးလုပ်နိုင်တဲ့အပြင်လူတွေနဲ့ပါစကားပြောဆက်ဆံပေးနိုင်ပါတယ် 5G နည်းပညာကြောင့်စကားပြောဆက်ဆံမှုဟာအများကြီးတိုးတက်လာတဲ့အပြင်မျက်လုံးနှာခေါင်းနဲ့အုံနောက်ဆက်သွယ်ရေးမှာပိုပြီးမြန်ဆန်ကောင်းမွန်လာတယ်လို့Robinson ကုမ္ပဏီကဆက်ရုပ်တီထွင်သူတဦးကပြောပါတယ်ခင်ဗျာ
Let's Vegas မြို့က CES လူသုံးကုန်ပစ္စည်းပြပွဲမှာအိမ်သာနဲ့ပတ်သက်တဲ့တီထွင်မှုအမျိုးမျိုးကိုပြသထားပါတယ်အိမ်သာသုံးစက်ကူကိုယူလာပေးနိုင်တဲ့ဆက်ရုပ်တွေမဆင်အညစ်အကြေးတွေမကတ်နိုင်တဲ့အိမ်သာနဲ့လူရဲ့ဥလှုပ်ရှားမှုကိုအာယုံခံပေးနိုင်တဲ့ကိရိယာတွေဟာပြပွဲလာရောက်သူတွေရဲ့အာယုံကိုဆွဲဆောင်ခဲ့ပါတယ်အိမ်သာသုံးစက်ကူကိုယူလာပေးနိုင်တဲ့ Charming Robot ဆက်ရုပ်ဆိုရင်ဘိန်းနှလုံးတက်ထားတာဖြစ်ပြီး၈လက်မလောက်ရှိပါတယ်။အိမ်သာသုံးစက်ကူကိုတည်နိုင်မှုအတွက်သူ့ဘာသာသူတက်မှတ်နေနိုင်တဲ့နည်းပညာကိုသုံးထားပြီးအိမ်သာတက်နေရင်စက်ကူကုန်သွားတဲ့ပြဿနာကိုဖြေရှင်းဖို့တီထွင်ထားတာပါ။ဒီဆက်ရုပ်လေးကို Smartphone နဲ့ထိန်းချုပ်နိုင်မှာဖြစ်ပြီးစက်ကူကုန်သွားတာနဲ့ခေါ်လိုက်ရုံပါပဲ။ဂျမားရီကဏ္ဍမှာ2019ခုနှစ်က CES အကောင်းဆုံးဆုရပူတဲ့ဂျပန်ကုမ္ပဏီဖြစ်တဲ့ TripAdvisor ကလည်းဒီနှစ်မှာတော့လူရဲ့ဦးလှုပ်ရှားမှုကို Ultrasound နဲ့အာရုံခံပြီး Smartphone ကိုပို့ပေးတဲ့နည်းပညာကိုတီထွင်ခဲ့ပါတယ်။ဒီနည်းပညာအချက်အလက်ကြောင့်အသုံးပြုတဲ့သူဟာအိမ်သာသွားတယ်မသွားတယ်ကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ်။ထူးခြားသမျှကမ္ဘာသတင်းများအစီအစဉ်ကိုမခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ဆက်ခဲ့တာပါရှင်။တနင်္လာနေ့နေ့နဲ့ခင်တင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့တင်းချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါ။အ
မေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အတွက်နိုင်ငံရေးအမျက်ထွက်စေရေးယူကရိန်းဘက်ကစုံစမ်းစစ်ဆေးမှုလုပ်ပေးဖို့ကြိုးစားတာဟာဆိုရင်သမ္မတရာထူးကဖယ်ရှားနိုင်လောက်တဲ့လွှတ်တော်ကတရားစွဲဆိုနိုင်လောက်တဲ့ပြစ်မှုဟုတ်ရဲ့လားဆိုတဲ့အပေါ်သမ္မတကိုတရားစွဲဆိုစစ်ဆေးမှုအဓိကဆောင်ရွက်နေသူတွေနဲ့သမ္မတအတွက်ခုခံကာကွယ်နေသူတွေကြားတနင်္ဂနွေနေ့ကဆွေးနွေးညှဉ်းပန်းနေကြပါတယ်သမ္မတထရန့်ကိုတရားစွဲဆိုမှုကိုအထက်လွှတ်တော်ကပြီးခဲ့တဲ့သတင်းပတ်ထဲတရားဝင်စတင်ခဲ့ပြီးလာမယ့်အင်္ဂါနေ့မှာစတင်လျှောက်လဲကြမှာဖြစ်ပါတယ်လီဗျားနိုင်ငံမှာတိုက်ပွဲတွေအရှိန်မြင့်လာတာကိုတားဆီးနိုင်ဖို့ဆိုရင်လီဗျားမှာရှိတဲ့ပြိုင်ဘက်အုပ်စုနှစ်ခုစလုံးကိုစစ်ရေးထောက်ပံ့မှုတွေရပ်ဆိုင်းထားဖို့နဲ့ကုလသမဂ္ဂကချမှတ်ထားတဲ့လက်နက်ရောင်းချမှုပိတ်ပင်ရေးသဘောတူညီချက်ကိုလေးစားလိုက်နာဖို့ကမ္ဘာခေါင်းဆောင်တွေကြားတင်းကွေနေကသဘောတူချပါတယ်လီဗျားရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂဥရောပသမဂ္ဂအာဖရိကသမဂ္ဂနဲ့အာရပ်အဖွဲ့ချုပ်တို့ကထိပ်သီးခေါင်းဆောင်12ဦးတို့လီဗျားမှာရေရှည်ခန့်မဲ့အပြစ်ရသဘောတူညီချက်ရဖို့အခြေခံအုတ်မြစ်ချနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့တင်းကွေနေကဂျာမနီနိုင်ငံဘာလင်မှာတွေ့ဆုံကြတာဖြစ်ပါတယ်တရုတ်နိုင်ငံနဲ့မူဝါဒကိုထောက်ခံကြောင်းနဲ့ထိုင်ဝမ်ဟာတရုတ်ကနေခွဲထွက်မရတဲ့အစိအပိုင်းဖြစ်သုံးနှုန်းထားတဲ့တရုတ်မြန်မာနှစ်နိုင်ငံပူးတွဲကြေညာချက်ကိုထိုင်ဝမ်ကကန့်ကွက်လိုက်ပါတယ်။ဒီကြေညာချက်ကိုအပြင်းထန်ကန့်ကွက်တဲ့အကြောင်းထိုင်ဝမ်နိုင်ငံခြားရေးဌာနကတင်းနှင်းကနေနဲ့မှကြေညာချက်ထုတ်ခဲ့တာဖြစ်ပါတယ
်။မတ်တန်ကြီးထိုက်ပါရှင်။သတင်းချင်းချုပ်ကိုတင်ဆက်ခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ John L. Simashin ။တနင်္လာနေ့နဲ့ KVA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ကျမတို့ဒီစီစဉ်ကိုနက်နက်၈နာရီကနေ9နာရီမှလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။လိုင်းတိုမီတာ20 25 31တို့ကနေနားဆင်နိုင်ကြပါရှင့်။ရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.